တရားနာယူကြတော့ဓမ္မမိတ်ဆွေသူတော်ရှင်ပေါင်းတို့ခင်ဗျာတရားနာယူကြတော့ဓမ္မမိတ်ဆွေသူတော်ရှင်ပေါင်းတို့ခင်ဗျာတရားနာယူကြတော့ဓမ္မမိတ်ဆွေသူတော်ရှင်ပေါင်းတို့ခင်ဗျာကျွန်တော်အများကြီးကျေးဇူးရှင်ဖြစ်တော်မူသည့်သဲငူကြောင့်ဆရာတော်အရှင်သူမြတ်ဘုရားသည်ရန်ကုန်မြို့မြင်းနေကုန်းဓမ္မယုံ၌ဒုတိယညာဖြစ်သည့်သာသနာတော်သက်ကြီး2510ခုနှစ်ကောဇာသက်ကြီး1328ခုနှစ်တစောင်းမုံလဇန်5ရက်ကြာတာပရိနေ၌ဝိနည်းအပေါင်းတို့အားမိမိခန္ဓာကိုယ်တွေ့ဝိပဿနာအဘိဓမ္မာတရားတော်များများကိုဆက်လက်ဟောကြားပါသောကြောင့်အပေတကားပိနိဗ္ဗာန်ကပို့စေခြင်းကဓမ္မယောဂီအပေါင်းတို့အားလုံးတေချာစွာအာယုံပြုဤနာကြအာထုတော်မူကြပါခင်ဗျာ
တရားယူရောပါဘုရ
ား
ဒီကနေ့မနေ့ကတရက်ဒီနေ့တရက်နေ့ဖြန်တရက်ဆိုရင်မြင်းဒီကုန်းဓမ္မအယုံကြီးမှာဝိပဿနာတရားကိုဟောကြားဆုံးမဩဝါဒကျင့်လဲကျင့်လဲဆိုတော့ဒီနေ့နှစ်ရက်ရှိသွားပြီတခါကြီးနော်နေ့ဖြန်ကကြရင်တော့ပြီးပါပြီနော
်
အဲလောကီလောကုတ်တရားနှစ်ဌာရှိတဲ့နှစ်ဌာနရှိတဲ့အ ਨੇ ကလောကီမှာလည်းဇပွဲရှိတယ်မဟုတ်လားတခါကြီးဇပွ
ဲရှိပါတယ
်လောကုတ်တရားလည်းဇပွဲပေါ့နော်ပညာဆိုတာလည်းတတ်ချင်ရတတ်ပေါ့နော
်
ပညာဆိုတာသဘောကိုပြောမှသာလဲပညာကိုပြောမှပရမပေါင်းနိုင်တဲ့တရားတွေမှန
်ပါတယ်
အဲဒီတော့လောကီမှလည်းဇပွဲသုံးဇပွဲရှိတယ်မဟုတ်လားတခါကြီးမှန်ပါဗျာလောကုတ်တရားမှလည်းဇပွဲအဲဒီတော့လောကီဇပွဲကဘာလဲကကြခုံကြဘိုင်းစကုတ်တေးကြီးကြလောကီမှဇပွဲတွေရှိတယ်မဟုတ်လား
ရှိပါတယ်
သုံးကြီးပဲလေးကြီးပဲငါးကြီးပဲလို့ရှိတယ်မဟုတ်လား
ရှိပါတယ
်အခုလည်းလောကုတ်တရားဇပွဲမှဒီမနေ့ကတညဒီကနေ့တညနေ့ဖန်တညသုံးချီပဲတခါကြီးမှန်ပ
ါတယ
်လောကုတ်တရားဇပွဲလောကီဇပွဲကြီးတဲ့ပုဂ္ဂိုလ်အဲလောကီအာယုံခံစားတဲ့ပုဂ္ဂိုလ်လောကုတ်တရားအာယုံခံစားတဲ့ပုဂ္ဂိုလ်ပရမပညာကိုတခါကြီးနော
်မှန်ပါတယ်ဗ
ျအဲ့တော့ဒီကနေ့ဖို့မှာကြီးမနိုင်ယောဂီကလည်းတရားတောင်းလိုက်တယ်မှန်လားပါဗျာတဲ့ဖရာတပည့်တော်ကဘာလာဆန်းတရက်တဲ့ကအာယုံကအာယုံ6နဲ့တိုက်ခိုက်တိုင်းတိုက်ခိုက်တိုင်းအာယုံတော့အာယုံပေါ်မှာပျော်ပြီးတော့ပျော်ပါပြီးတော့ဖြစ်နေပါတယ်ဖရာတဲ့ဖရာတပည့်တော်တို့ဒီလိုတောင်းလိုက်တယ်တခါကြီးမှန်ပါတယ
်ဗျာ
တိုင်းလိုက်တော့ဩကဘာလာဆန်းတည့်ရတဲ့ကလည်းဒါကလည်းပဲဖြစ်လာတဲ့စိတ်တွေဟာအာယုံကအာယုံ6နဲ့တိုက်ခိုက်တိုင်းတိုက်ခိုက်တိုင်းဟာຢာကဒေါသမောဟဆိုတဲ့စိတ်တွေဖြစ်ကြတယ်တခါကြီးဖြစ်ပါ
တယ်
ဒီအာယုံတွေကလည်းကဘာလာဇန်းတည့်ရတဲ့ကဖြစ်နေတဲ့စိတ်တွေတခါကြီးမှန်ပါဗျာအလေးအကျင့်ကလည်းဒီဘောမှာဝသီဘောရှိတယ်တခါကြီးဝသ
ီဘောရှိပါတ
ယ်ဝသီဘောရှိတယ်အဲ့ဒီတော့ကဘာလာဇန်းတည့်ရတဲ့ကဝသီဘောကနိုင်လာခဲ့တာအတိတ်ကလည်းပဲဒီအာယုံကအာယုံ6နဲ့ခံစားလာခဲ့တဲ့အစင်ဘောခံစားအသံဘောခံစားအနံ့ဘောခံစားရတာရုပ်ဤဘောခံစားအတွေ့ဘောခံစားဓမ္မဘောခံစားအာယုံကအာယုံ6နဲ့တက်ခိုက်တိုင်းတက်ခိုက်တိုင်းဟာခံစားလာခဲ့တဲ့ဥစ္စာကဘာလာဇန်းတည့်ရတဲ့ကခံစားတယ်တခါကြီးမှန်ပါဗျ
ာ
အတိတ်ကလည်းခံစားခဲ့ပြီတခါကြီးခံစားခ
ဲ့ပါတယ်
အခုပစ္စုပန်နဲ့ခံစားတော့မယ်တခါကြီးခ
ံစားတော့မှာ
အခုပစ္စုပန်မှာခံစားတော့ဆိုလို့ရှိရင်ပြန်အခုပစ္စုပန်ကာလမှာအာယုံကအာယုံ6နဲ့တိုက်ခိုက်တိုင်းတိုက်ခိုက်တိုင်းလိုက်ပြီးခံစားနေအောင်မယ်ဆိုလို့ရှိရင်ဖြင့်အနာကလည်းခံစားအောင်မှာပဲထမားရတခါကြီးမှန်ပါသံ
တရာကြီးမ
ပြောပါနဲ့သံတရာကြီးမလဲပြီးမဟုတ်လားမှန
်
ပါအဲ့ဒီတော့အတိတ်အနာကပစ္စုပန်ကာလ3ပါးရှိတဲ့အ ਨੇ ကအတိတ်ကလည်းအာယုံကအာယုံ6နဲ့တိုက်ခိုက်တိုင်းခံစားခဲ့တာများခဲ့
များလာပါဘူ
းအခုပြစ်စုံပါနဲ့ခံစားပြန်တာပဲတခါကြီ
း
အနာကလည်းခံစားအောင်ပါပဲတခါကြီးမှန်ပါဗျ
ာ
အဲ့ဒီတော့အခုအတိတ်အနာကပြစ်စုံပါကာလ3ပါးရှိတဲ့အ ਨੇ ကအခုပြစ်စုံပါကိုအာယုံ6နဲ့တိုက်ခိုက်တိုင်းတိုက်ခိုက်တိုင်းဟာမခံစားမှာတခါကြီးရဲ့
မခံစားမှ
ာအခုပြစ်စုံပါကာလကမခံစားလို့ရှိရင်အနာကခံစားပါအောင်မလား
ခံစားပါပ
ါအခုပြစ်စုံပါကာလကခံစားနေလို့ရှိရင်အနာကကြတော့လဲမခံစားပြီဘူးလား
ခံစား
မယ်ဟောအတိတ်အနာကပြစ်စုံပါကာလ3ပါးရှိနော
်မှန်ပ
ါကာလ3ပါးရှိတဲ့အ ਨੇ ကအတိတ်ကလည်းခံစားခဲ့တာအာယုံနောက်ကိုလိုက်ပြီးတကောက်ကောက်ခံစားခဲ့လိုက်တာဘယ်အာယုံနေခံစားခဲ့မျက်စိအာယုံနေလည်းခံစားခဲ့တယ်နားအာယုံနေလည်းခံစားခဲ့တယ်နှာခေါင်းအာယုံနေလည်းခံစားခဲ့တယ်ပါးစပ်အာယုံနေလည်းခံစားခဲ့အတွေ့အာယုံနေလည်းခံစားခဲ့မနောအာယုံနေလည်းခံစားခဲ့အတိတ်ကလာတုန်းကလေတခါကြီးမှန်ပါဗျ
ာ
အခုပြစ္ဆုတ်ပံကာလလည်းဒီတကား6ပေါက်ကဒီအာယုံမဲ့ခံစားရတယ်တကားကြီ
း
ထခါထခါခံစားတော့အခုပြစ္ဆုတ်ပံခံစားနေတော့အနာကလည်းခံစားမှာပဲတကားကြီ
း
အဲ့ဒီတော့သန္တရာကြီးဟာဖြင့်ကရွတ်ကွက်လျှောက်ကြီးလဲနေရတယ်တကားကြီး
အမြဲတမ်းလ
ဲပြီးတော့ကရွတ်ကွက်လျှောက်ကြီးဟာဖြင့်လဲနေကြတယ်အဲ့ဒီတော့တကားကမှမင်းညတော့က ဟောလိုက်တဲ့တရားဟာဘယ်တရားဟောခဲ့လဲဆိုလို့ရှိရင်ပြက်တကားကြီးရမြုပ်တရားရမျောတရားရနော်ပေါ်တရားရအဲမြုပ်တရားပေါ်တရားလွတ်တဲ့တရားမျောတဲ့တရားတရားလေးပါရှိတယ်တကားကြီ
း
မနေ့ကတုန်းကအစဟောသွားလိုက်တဲ့ဥစ္စာမြုပ်တရားကိုဟောသွားတယ်တကားကြီ
း
မြုပ်တရားဟောသွားတယ်ဒီကနေ့တော့မျောတရားပဲလာလိုက်မယ်တကားကြီ
း
မျောတရားမျောတရား
ဇာ
ကြောင့်ဖော်ရတော့မှာနော်လောကုတ္တရာဇာဖော်ရတော့မှာဟုတ်တကားကြီ
း
ဟောပညာပြောမှာပရမပေါ့မယ်အဲဒီပုဂ္ဂိုလ်အချင်းအဲဘယ်ဟာဒီရှင်းနေလဲလို့တော့မှာအဲမစင်ញင်ကြပါနဲ့ဗျာဥပဇင်းကဒီမှာရှေ့ကိုအကြောင်းတရားအကျိုးတရားဆက်ခြင်းလို့ဒါကြောင့်မို့လို့အခုအတည်းကနေပြီးတော့ပြစ္ဆုတ်ပံကာလမှာဥပဇင်းကစာတတ်လို့ဟောနေတဲ့တရားတော့မဟုတ်ဘူးဗျဘာကြောင့်လဲတဲ့စာတတ်လို့ဟောတဲ့ဒါကာကြီးပုတ်လောက်ရေးလို့ဟောမသိတဲ့ပုဂ္ဂိုလ်ပါပဲဗျာညာတချမ်းပဲတောင်မဖတ်တတ်တဲ့ပုဂ္ဂိုလ်ပါဗျာဘာကြောင့်လဲတဲ့စာတတ်လို့တော့ဟောနေတယ်လို့မထင်နဲ့အဲစာကိုတော့ဘိဘိတုံးမတတ်ပါဘူးဒါကြောင့်မလို့ပရိယပရိပပရိဝေဒသာသနာ300ရှိတဲ့အ낵ကပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေလည်းပါပါလိမ့်မယ်လို့ဒီထဲမှာအဲ့တော့သံဃာတော်အရှင်များများလည်းဒီထဲမှာပရိယကျွန့်ချည်တဲ့သံဃာတော်အရှင်များများလည်းပါပါလိမ့်အဲတရားဒဂမဒီလည်းပရိယပညာရှင်ပုဂ္ဂိုလ်ကြီးတွေလည်းပါပါလိမ့်မယ်လို့ဥပဇင်ဟာပြင်ပရိယသာသနာပရိပသာသနာပရိဝေဒသာသနာသာသနာ300ရှိတဲ့အ낵ကပရိယကအကြောင်းတရားပရိပကအကျိုးတရားပရိပအကျိုးတရားကအကြောင်းပြန်လိုက်တော့ပရိဝေဒကအကျိုးတရားပရိယအကြောင်းတရားကိုမသိခဲ့ပါဘူးအဲ့တော့အကျိုးတရားတွေကတော့ပရိပအကျိုးတရားပရိပအကျိုးတရားကအကြောင်းတရားပြန်လိုက်တော့ပရိဝေဒကအကျိုးတရားဒီသာသနာ200ကတော့စိတ်တွေကိုဆိုလို့ရှိရင်ပြအကုန်လုံးသိပါတယ်လို့အဲ့ဒီတော့ပရိယနယ်ပယ်မှာဖြင့်ဥပဇင်ဟာဘာမှမသိခဲ့ပါဘူးဘာကြောင့်လဲတဲ့။ဘာကြောင့်မသိလဲ။အတိတ်ကပါရမီကံကလည်းမပါခဲ့လို့ဓမ္မရဲ့။ပါရမီကံလို့မပါလား။ဒါကြောင့်မလို့။ပရိယသာသနာ၊ပရိပသာသနာ၊ပရိဝေဒသာသနာ၊သာသနာ300ရှိတဲ့အ낵ကပရိယလို့ဖရာအသိတွေမသိခဲ့ဘူးဦးမစင်းက။ဖရာအသိလို့မသိတော့ဖရာလို့လည်းမဟောတတ်ဘူး။ဖရာအသိသိမှဖရာလို့ဟောတတ်။ဖရာအသိကိုဦးမစင်းကဖရာအသိလို့မသိခဲ့ဘူး။ပရိယအသိဆိုတော့ဖရာအသိပါဗျာ။အဲ့တော့ဖရာအသိဆိုတော့ဦးမစင်းကဖရာအသိမသိလို့တရားဓမ္မမြတ်ဟာပြန့်ဥပဇင်ဟာပြညတ်တက်ကလေးများမှားသွားပြီဆိုလို့ရှင်ဘုရားသိတဲ့ပုဂ္ဂိုလ်ပညာရှင်ကြီးတွေဘုရားအသိသိတဲ့ပုဂ္ဂိုလ်ကြီးတွေအဲဥပဇင်ကပြညတ်တက်ကလေးများမှားသွားပြီဆိုလို့ရှိရင်ဖြင့်ဝေမယူပါနဲ့လို့ဥပဇင်ကအခုနေ့အချိန်ခါမှာဘုရားအသိမသိခြင်းကြောင့်မလို့ပရိယအသိကိုဘယ်ပုဂ္ဂိုလ်ကလာပြီးတော့ပုဂ္ဂိုလ်မရွေးအဲမရွေးချယ်ပါဘူးလို့ဓမ္မကြီးတွေကလာပြောလဲဥပဇင်နားထောင်ပါမယ်လို့တရားကြီးတွေကလာပြောလဲဥပဇင်နားထောင်ပါမယ်လို့သံဃာတော်အရှင်မြတ်များကပြောလို့ရှိရင်ဥပဇင်နားထောင်ပါမယ်လို့ဘာကြောင့်လဲတဲ့ဥပဇင်ပရိယဖရာအသိကိုမသိလို့ပါလို့ပရိယအသိကိုဒါကြောင့်မလို့လာပြီးတော့အခုကဥပဇင်းကဆရာရှားနေတဲ့အချိန်ခါပါပရိယဆရာရှားနေတဲ့အချိန်ခါမှာလာပြီးတော့သုံးမဩဝါဒပေးနိုင်ပါတယ်လို့ဥပဇင်းဝန်ခံပါတယ်ဗျာအဲဒါကြောင့်မလို့ပရိယပရိပပရိဝေဒသာသနာ300ရှိတဲ့အ낵ကပရိယသာသနာမှာဥပဇင်းဘာမှမသိခဲ့ပါဘူးလို့အဲ့တော့ပရိယသာသနာမသိခဲ့တော့ပရိပသာသနာကြတော့ရောတဲ့ရှင်းလာတာကိုသိတယ်ဒါကတော့ဥပဇင်းကကျင့်လို့သိတာမကျင့်ရင်တော့မသိပါဘူးမကျင့်ရင်သိရလားဘယ်တော့မှမသိဘူးလားမစိတ်သာချကျင့်မှသိမယ်အဲကျင့်မှသိမယ်ဆိုတော့ဘုရားကဟောထားတာပဲဘယ်လိုဟောထားလဲအသိ၃မျိုးဟောထားတယ်ပညာသိတယ်ဝိညာသိတယ်ပညာသိတယ်အသိ၃မျိုးရှိပညာသိဝိညာသိပညာသိအသိ၃မျိုးရှိတဲ့အ낵ကပညာသိဆိုတဲ့ဥစ္စာကဘာလဲတဲ့မှတ်တယ်ဟာပညာသိမှတ်ထားတာမှတ်ထားတာဝိညာဉ်သိဆိုတာကဘာလဲတဲ့ဝိညာဉ်သိဆိုတာကဘာလဲတဲ့အကျင့်နဲ့မှာဝိပဿနာကျင့်ညာအထုတဲ့ယောဂီပုဂ္ဂိုလ်ဟာခန္ဓာရှားထားလို့ဝိညာဉ်သိအကျင့်နဲ့ရောက်တဲ့ပုဂ္ဂိုလ်အဖြစ်ပฏิပအကျင့်နဲ့နံပြက်ကိုသိတဲ့ပုဂ္ဂိုလ်ဟာဝိညာဉ်သိခေါ်တယ်။ပညာသိဆိုတာကဘာလဲတဲ့ပရိဝေဒဆိုတဲ့သာသနာပฏิပအကျင့်ဆုံးသွားတဲ့ဉာဏ်အဲပညာသိဆိုတာအဲ့ဒီတော့ပရိယမှာတော့မသိပฏิပအကျင့်နယ်ပယ်မှာပရိဝေဒနေပေမာဆိုတဲ့ဒီသာသနာနှစ်ရက်ကတော့စိတ်ကလေးတွေကတော့အချထာအောင်သိအဲဒီနေပေနှစ်ပေကတော့သိတယ်ဗျပရိယနယ်ကတော့ဘူပိတ်ဘာမှကိုမသိတာဘာကြောင့်လဲတဲ့အနုတကာတကမာများပရိယပရိပပရိဝေဒသာသနာ300ရှိတဲ့အ낵ကအခုဟောနေတဲ့ဥစ္စာလောကီမှာလည်းပဲပါဠိဆိုတာအခုဘာသာပြန်နေတဲ့စာအုပ်တွေထုတ်တာအခုကပါဠိဘာသာပြန်တာစာတွေကိုဘာသာပြန်နေတာအဲ့တော့ဖျားရှင်ကိုတော်မြတ်ကြီးရဲ့တဲ့တောတဲ့သွားပြီးကျင့်တာပဲဗျတောတဲ့သွားကျင့်တော့ဒုက္ခန္တာတွေကနေပြီးတော့တရားတွေတွေ့ဘယ်တရားတွေတွေ့လဲတဲ့ဟောဓာတ်ဤသဘောကိုတွေ့ဓာတ်ဤသဘောကဘာလဲဓာတ်ကြီးလေးပါးကိုတွေ့ဓာတ်ကြီးလေးပါးကိုတွေ့တယ်ယုတ်နံကိုတွေ့တယ်နံယုတ်ကိုတွေ့တယ်ခန္ဓာကတွေ့တာနော်အာယုတ်6ပါးအာရဏကိုတွေ့ ခန္ဓာ၅ပါးကိုတွေ့သစ္စာ၄ပါးအကြောင်းတရားအကျိုးတရားကိုတွေ့အဲမဲခင်၈ပါးကိုတွေ့မဲခင်၈ပါးမဲခင်၈ပါးအဲ့ဒါတွေ့ဆုံးလို့ဗျပိဋကတ်သုံးဖို့ဘာရှိလဲဓာတ်ဤသဘောရယ်နာယုတ်ယုတ်နံသဘောရယ်အာရဏဏဤသဘောရယ်ခန္ဓာဤသဘောရယ်သစ္စာဤသဘောရယ်မဲခင်၈ပါးဤသဘောရယ်ကုန်ခန္ဓာမှာအဲ့တော့ဖရားလည်းပဲဒီလိုသိသွားတယ်ဘယ်လိုသိသွားလဲတဲ့ခန္ဓာကနေပြီးဓာတ်ကြီးလေးပါးဤလက္ခဏာသဘာဝကိုလည်းသိသွားတယ်နာနဲ့ယုတ်ယုတ်နဲ့နာနာယုတ်လည်းအပိုင်းပြတ်ကွဲသွားပြီးနာယုတ်ကိုလည်းသိအာရဏအာယုံ6ပါးကိုလည်းသိခန္ဓာ5ပါးယူပတ်ခန္ဓာဝေရဏခန္ဓာသင်္ညခန္ဓာသင်္ခါရခန္ဓာဝิญညာဏခန္ဓာနာခန္ဓာ4ပါးယုတ်တရားခန္ဓာ5ပါးယုတ်နာ5ပါးကိုလည်းသိသစ္စာလေးပါအကြောင်းတရားအကျိုးတရားအကြောင်းသမှုတရားအကျိုးယုံနာဒုက္ခအကြောင်းကြောင့်အကျိုးဖြစ်နေတဲ့ဒုက္ခသမှုတရားသစ္စာဒုက္ခသစ္စာသမှုတရားသစ္စာဒုက္ခဖြစ်ခြင်းအကျိုးတရားမြင်လိုက်တော့အကြောင်းကိုပြန်ချလိုက်တော့အကြောင်းသမှုတရားမြင်သစ္စာလေးပါသစ္စာလေးပါဒါကြောင့်မလို့အစ္ဆတတဏ္ဍာကရှားထားတော့ဘုရားရှင်ကိုတော်မြတ်ကြီးဟာသစ္စာလေးပါတခါတည်းတမြင်သွားဘယ်လိုသစ္စာတွေမြင်နေတယ်လဲလို့တရားဓမ္မများမေးเสียအကြောင်းတရားရှိတာဘုရားရထားတဲ့သစ္စာကဘယ်သစ္စာလဲတဲ့ဓာတ်ကြီးလေးပါဘောကရုပ်ဝေဒနာဒုက္ခဝေဒနာဘောကသစ္စာလေးပါမြင်တယ်အတုဘရုပ်ကြီးအသေးရုပ်ကြီးဘောကသစ္စာလေးပါမြင်တယ်အာယုံကအာယုံ6နဲ့တိုက်ခိုက်တိုင်းတိုက်ခိုက်နဲ့အာယုံလေးထွက်ပြီးတော့ပြက်တဲ့သဘောတရားအာယုံဘောကနေပြီးတော့သစ္စာလေးပါမြင်တယ်သစ္စာလေးပါသစ္စာလေးပါအထင်စင်အဲ့ဒီတော့သောတာပန်သစ္စာတစ်ပါးသရာဂံသစ္စာတစ်ပါးအနာဂံသစ္စာတစ်ပါးယဟန္တာသစ္စာတစ်ပါးတဲ့သစ္စာ၄ပါးရှိအဲ့ဒါကိုယ်စိတ်ကိုယ်စိတ်လို့အကျင့်တွေကနေပြီးတော့စိတ်တွေသိလာလို့ကိုယ်စိတ်ကိုယ်သိလို့ပြောတာပါဗျာစာလို့လည်းမသိပါဘူးဗျာအဲ့ဒီတော့တရားဓမ္မများသိသိချာချာနာလို့ရှိရင်သဘောပေါက်လိမ့်မယ်တချို့ကတော့ဟာဒီပုဂ္ဂိုလ်ကစာမမတတ်ဖဲနဲ့ပဲရောက်ချင်ပြောချင်ရပြောအဲဆိုချင်ရဆိုလို့ဒီလိုပြောနေပြောတာရှိကြပါလိမ့်ဗျာဥပဇင်းအခုပြောနေတာစာရီဗျာစာရီပြောတာပရိယတ်နယ်ကအကျင့်တွေကသဘောတွေကိုပြောတာအဲ့တော့တချို့ကစာမဖျားလို့တော့ပါဠိလို့မယူဖျားအသိတော့မသိဘူးဖျားအသိလို့သိလို့ရှိရင်တော့ဖျားဖြစ်မှာပေါ့ဖျားအသိလို့မသိပါဘူးဗျာဖျားအသိလို့သိလို့ရှိရင်တော့ဖျားဖြစ်ကြလိမ့်မယ်အဲ့တော့ဖျားအသိလို့မသိပါဘူးဦးစင်းကတော့ဘာလဲတဲ့ခန္ဓာကရှားထားတဲ့ဖျားသိသွားတဲ့အကြောင်းတရားအကျိုးတရားသစ္စာ၄ပါးမဲ့ခင်၈ပါးခန္ဓာ၅ပါးဓာတ်ကြီး၄ပါးဒါတော့သိရဗျာဒီပြင်ဟာတော့မသိဘူးဖျားသိထားတဲ့အသိတွေဖျားရွှေညာတော်တော့မရဘူးဖျားရထားတဲ့တရားတွေကဘာလဲတဲ့သစ္စာလေးပါသောတာပန်သစ္စာတစ်မျိုးသရဂံသစ္စာတစ်မျိုးအနာဂံသစ္စာတစ်မျိုးယဟန္တာတို့သစ္စာတစ်မျိုးတဲ့သစ္စာလေးပါအဲသစ္စာလေးပါကတော့သိတယ်ဗျဘာကြောင့်လဲတဲ့အကျင့်တွေဝင်ထားတာကိုကျင့်မှလည်းရမယ်မကျင့်လို့တော့မရဘူးဒါကြောင့်မလို့ဥပဇင်းကတော့ဒီမဲ့တရားဓမ္မအများအလုတ်လုတ်မှကြိုက်တယ်အလုတ်သမားဗျအပြောသမားမဟုတ်ဘူးအပြောသမားကတော့အပြောပဲအယွတ်သမားတဲ့အပြောအဲအယွတ်သမားတဲ့အပြောသမားဆိုတာအယွတ်သမားခေါ်တယ်အဲ့တော့အယွတ်သမားတော့မဟုတ်ဘူးဦးစင်းကဒီမဲ့အပြောသမားလည်းမဟုတ်ဘူးအလုတ်သမားအလုတ်သမားဆိုလို့ရှိရင်ပြည့်အလုတ်လုံးမှပဲကြိုက်တယ်ဦးစင်းကအဲတရားလည်းနာကြပေါ့တရားနာပြီလဲသေးတယ်မသေးသေးချာချာဒီမဲ့အပေလေးပါလွတ်အောင်လို့ဦးစင်းကစိတ်တွေကိုပြင်ပြီးတော့တခါတည်းကိုတင်ပေးနေတာတရားထိုင်မှကြိုက်တယ်တရားမထိုင်တဲ့ပုံကိုကြတော့ဒီမဲ့မကြိုက်ဘူးဦးစင်းကဘာကြောင့်လဲတဲ့ကိုကအကျင့်တွေကအလုတ်သမားကိုအပြောသမားကိုတော့ကြိုက်ဘူးမကြိုက်ဘူးအဲ့ဒါကြောင့်မလို့အသိပေးပါတယ်လို့တရားဓမ္မများတရားဟောပြီးတဲ့အချိန်ခါလဲတရားနာပြီးတဲ့အချိန်ခါဥပဇင်းကလုံမကြိုက်တယ်မို့လို့အလုတ်သမားမို့လို့အလုတ်သမားဖြစ်တဲ့ပုံကိုသူဥပဇင်းကဝင်းသားတယ်အလုတ်သမားအပြောသမားအယွတ်သမားကိုတော့လုံးလုံးလက်သက်မခံဘူးဘာကြောင့်လဲတဲ့အပြောသမားအလုတ်သမားမှမဟုတ်ပဲနဲ့အပြောသာရှိတာလုံတာမဟုတ်ဘူးပြောတာကတော့လူတိုင်းပြောတာပေါ့ဒါကြောင့်မို့လို့အရှိတရားအသိတရားတဲ့အရှိတရားအသိတရားတဲ့အသိတရားပဲတရားလဲသိတာပေါ့အရှိအသိတရားလည်းမသိဘူးလားတဲ့သင်ညာသိနေတာများတယ်သင်ညာသိတာအသိတရားရအရှိတရားရအဲ့တော့ဥပဇင်းတို့ကကြိုက်တဲ့အလုံးကတော့ဘာလဲတဲ့အရှိတရားရဖို့အရေးကြီးတယ်လောကီလောကုတ်တရားနှစ်ဌာနရှိလောကုတ်လောကီလောကုတ်တရားနှစ်ဌာနရှိတယ်ပြညတ်ပရမနှစ်ခုစတယ်ပြညတ်ပြောမှပရမပေါ့အဲ့တော့အသိတရားရအရှိတရားရအသိတရားကဘယ်တရားလဲတဲ့အပြောသမားအမှတ်သမားအဲ့တော့အသိတရားဆိုတဲ့ဥစ္စာကဘာလဲတဲ့မသိဘူးလားတဲ့အဲ့တော့လောကီလို့ပြောလို့ရှိရင်ဖြစ်သဘာဝပြောလို့ရှိရင်ဖြစ်အသိတရားအသိတရားဟာလောကကြီးမှာအုပ်ချုပ်နေတဲ့မင်းကြီးရှိမင်းဆိုးရာသာရှိမင်းဆိုးရာသာရှိတော့သူတို့အုပ်ချုပ်နေတဲ့လာကသားလာကသမားတွေရှိလာကသမားတွေရှိတော့ ပေးရတဲ့ငွေတွေဟာဘယ်မှာထားလဲတဲ့ဘန်တိုက်ထဲထားဘန်တိုက်ထဲထားတာမသိဘူးလားတဲ့သိမ့်မောင်းမြောင်ရွာစားရှိတယ်ဆိုတာငွေတွေငွေတွေထားတာမသိဘူးလားတဲ့သိတာပေါ့အတိသမားပြောတာနော်အတိသမားကိုပြောတာဘန်တိုက်ထဲမှာငွေတွေသိမ့်မောင်းမြောင်ရွာစားရှိတယ်ငွေတွေရှိတယ်ဆိုတာဘန်တိုက်ထဲမှာသိသိတော့မဆိုင်ညောဆေးလိမ်ဆေပြန်းတန်တလေးဝယ်တော့ချင်တော့ဘန်တိုက်ထဲကငွေတွေရှိမှတော့သိတယ်အဲ့ဒါယူသုံးလို့ရတယ်မရပါဘူးငွေရှိတယ်မရှိငွေရှိမှသိတယ်ဆေးလိမ်မသောက်ပါဘူးအဲ့ဒါဘာလဲတဲ့အသိသမားပြောတာအသိသမားဆိုတဲ့ပုံကဘာလဲတဲ့ဘန်တိုက်ထဲငွေတွေရှိတယ်ဆိုတာသိတယ်သိပြီတဲ့မဆိုင်ညောဆေးလိမ်ဆေပြန်းတန်ကိုဆေးလိမ်မသောက်ပါဘူးသာမှဘာကြောင့်လဲတဲ့အသိသမားဟုတ်လို့အရှိသမားအရှိသမားကတော့ဘာလဲတဲ့အရှိသမားကတော့ဗာလဲတဲ့လက်ထဲမှာငွေ1000ပဲ2000ပဲ3000ပဲရှိမယ်တဲ့။ဟောဖြစ်တယ်ဗျာ तू ကအရှိသမားကိုဘိုင်စကုတ်သွားကြည့်မယ်ဆိုလို့ရှင်ကိုသားလေးတွေကိုသမီးလေးတွေကိုဒကမတွေနဲ့ကားလေးကိုစီးပြီးတော့တခါအရှိသမားကိုရှိထားတော့ဗာလဲတဲ့ကဲဘိုင်စကုတ်သွားကြည့်အောင်ဟိကားလေးပေါ်တင်ပြီးတော့သားတွေသမီးတွေနဲ့ဘိုင်စကုတ်ဝင်ပြီးကြည့်တယ် तू ကပိုက်ဆံရှိတယ်။အရှိသမားကဘိုင်စကုတ်သွားကြည့်တော့ဟောသိတယ်ဗျာ။ဘာတွေသိလဲတဲ့ဘယ်မင်းသမီးကအကကောင်းတယ်ဘယ်မင်းသားကအဆိုးကောင်းတယ်အကကောင်းတယ်လူပြက်ကအဆိုးကောင်းတယ်အကကောင်းတယ်အပြက်ကောင်းတယ်လို့ဟောသိဘာလဲအရှိသမားအရှိသမားသိတယ်အသိသမားကတော့ဘာလဲတဲ့ပိုက်ဆံမှမရှိဘဲကိုသွားပြီးတော့ဘိုင်စကုတ်မကြည့်ရတော့မသိဘူးဗျမင်းသမီးကောင်းတယ်မင်းသားကောင်းတယ်အဲလူပြက်ကအဆိုးကောင်းတယ်လူပြက်ကအပြက်ကောင်းတယ်လို့မသိဘူးအဲ့ဒါဘာလဲတဲ့အသိတရားကတော့ဘာလဲတဲ့မကြည့်ရလို့မကြည့်ရလို့အသိသမားကဘာလဲတဲ့မသုံးရဘူးအရှိသမားကတော့ဘာလဲတဲ့သုံးရတယ်ငါတို့ဟိသံဃာတော်အရှင်မြတ်များကိုအဲသံဃာတော်အရှင်မြတ်များကိုသွန်ပန်းကိစ္စနဲ့ပတ်သက်လာလို့သွန်ကျွေးကျင်တယ်ဆိုလို့ရှိရင်လည်းပွားပြီးတော့ကိုယ်ရှိတဲ့ပိုက်ဆံလေးနဲ့သွားဝယ်ပြီးတော့သွန်ကျွေးရတာပဲ။ဟောဒါနကုသိုလ်ကံစေရနာတိဖြစ်တယ်ဗျ။အဲဘာလဲတဲ့အရှိသမားကိုသူ့ပိုက်ဆံရှိလို့ပိုက်ဆံမရှိလို့ရှိရင်သံဃာတော်အရှင်မြတ်များသွန်ကျွေးရပါ့မကျွေးရပါဘူး။ဘာလဲတဲ့ရှိလို့ကျွေးတာမရှိတဲ့ပုံကိုကြတော့သိတဲ့ပုံကိုကြတော့အဲကျွေးရသလားတဲ့မဆိုင်ညွန်ဆေးလေးငါဆေးပြတာမတော့ပါဘူးကမှအဲ့တော့အသိဓမ္မအရှိဓမ္မတဲ့ဥပစင်းကြိုက်တာကတော့အရှိဓမ္မကြိုက်ခန္ဓာကရှာပြီးတော့အတွေ့လက်တွေ့ကိုကျင့်ကြံအထုတ်တဲ့ပုဂ္ဂိုလ်ယောဂီပုဂ္ဂိုလ်ဆိုလို့ရှိရင်အရှိဓမ္မဖြစ်လိမ့်အရှိဓမ္မနဲ့အသိဓမ္မနှစ်ဌာနရှိတဲ့အနက်ကလောကီလောကုတ္တရာနှစ်ဌာနရှိတယ်လောကီအသိကတော့လောကီသိထားတဲ့ပုဂ္ဂိုလ်ကြတော့ဘယ်လိုအသိလဲတဲ့အသိဓမ္မခေါ်တယ်လောကုတ္တရာနေပယ်အတွင်းမှာသိထားတဲ့ပုဂ္ဂိုလ်ကဘာလဲတဲ့အရှိတရားခေါ်တယ်အရှိတရားအတိတရားနှစ်ဌာနတဲ့လောကီတရားလောကုတ္တရာတရားနှစ်ဌာနရှိပြဉ္ညာတရားပရမတ်တရားတဲ့ပြဉ္ညာတရားကအတိတရားပရမတ်တရားကဘာလဲအရှိတရားအဲ့ဒီအရှိတရားအတိတရားတရားနှစ်ပါးရှိတဲ့အ ਨੇ ကကိုယ်စိတ်ကိုစစ်ကြပေါ့ဗျာငါတို့သိထားတဲ့အတိကငါတို့ဘန်တိုက်ထဲငွေတွေရှိထားလို့သိတာလားတကယ်သိမ့်ပေါင်းမြောက်များစွာရှိတဲ့ခန္ဓာခန္ဓာကိုယ်မှာရှိတာလားဝယ်စားလို့ရတယ်သုံးလို့ရတယ်ပိုက်ဆံလားသုံးလို့မရတဲ့ပိုက်ဆံလားဆိုတာကိုယ်စိတ်သာကိုယ်စိတ်ကြအဲ့တော့ဒါအကြောင်းခံပြီးတော့ပြောတာပါဗျအဲဒီညဖို့မှာမနေ့ညကဟောလိုက်တဲ့တရားဟာဖြင့်မြုပ်တရားကိုဟောလိုက်တယ်ဒီညမျောတရားဟောတော့မျောတရားမျောတရားမနေ့ကတုန်းကပေါ်တရားနဲ့အဲပေါ်တရားနဲ့မြုပ်တရားဟောလိုက်တယ်ဒီကနေ့မှာမျောတရားနဲ့လွတ်တရားဟောတော့မယ်အဲ့ဒီတော့တရားဓမ္မများမျောတရားဆိုတာဘယ်တရားလဲတဲ့မျောတရားဆိုတာပမထနယ်ကပုံကိုယ်တွေဟာပတိစိတ်နေတဲ့ပုံကိုယ်တွေမျောတရားဟုဘာကြောင့်လဲတဲ့ဘုရားကဟောထားတယ်လောကီနယ်မှာပမထနယ်မှာရှိပါရဲ့ဇာနေအဘိညာဉ်တွေရတဲ့ပုံကိုယ်တွေလည်းရှိကြတယ်လောကီလောကုတ္တရာနှစ်ဌာနရှိလောကီမှာဖော်ထုတ်နေတဲ့ပုံကိုယ်တွေလည်းရှိဓာတ်ကိုဓာတ်တန်တို့သွတ်တို့ခဲတို့ဗရာတို့သတ်တဲ့ပုံကိုယ်တွေရှိအဲ့ဒါလောကီဖော်ထုတ်နေတာအဲ့ဒီဓာတ်တွေသေးလို့ရှိရင်တော့ရမယ်ဗျဓာတ်တစ်ပါးသေးလို့ရှိရင်တော့ရဓာတ်မသေးလို့ရှိရင်ရမယ်ဗျထင်မရပါဘူးဖော်ဆောင်အောင်မယ်မဝေမန္တိကပိဋ္ဌာယီဖြစ်ပြီးဆောင်အောင်ဘာကြောင့်လဲတဲ့မျောတရားကိုအခုဟောမှာမဟုတ်လို့လောကီနယ်ကမျောတရားဆိုတာဘယ်တရားလဲတဲ့ပရိဟိုစိတ်နေတဲ့ပုဂ္ဂိုလ်သမထလုပ်ငန်းရှင်တွေလုပ်နေတဲ့ပုဂ္ဂိုလ်ရွဖတ်တက်တစဲပြီးတော့ဥပဇင်းမနေ့ကတုန်းကဟောဒီမြင်းနေကုန်းကနေပြီးတော့ဒကာကြီးဒကာသားနဲ့အကြောင်းတရားပါပဲသူကမြင်းနေကုန်းဓမ္မယုံကြီးကိုပင့်ဆောင်တာဒကာသားကအကြောင်းတရားဥပဇင်းကဟောနေရတာကအကျိုးတရား ဦးစည်းအကျိုးတရားကအကြောင်းပြန်လိုက်တော့အခုလာရောက်တဲ့တရားဓမ္မတွေနာကြရဝိပဿနာတရားကိုသစ္စာ၄ပါးတရားတော်များကြည့်မဲ့ခင်ရှင်းပါဖို့နာကြရတော့မတင်ကြဖို့မှာနာကြရတော့တရားဓမ္မတွေကအကျိုးတရားဖြစ်ပါတယ်လို့တရားသန်းကပိတ်ဆောင်တဲ့တရားသန်းကအကြောင်းတရားဦးပစင်ဟောကြားတဲ့တရားတော်များကဘာလဲအကျိုးတရားဦးပစင်အကျိုးတရားကအကြောင်းပြန်လိုက်တော့တရားဓမ္မတွေသစ္စာ၄ပါးတရားတော်များကြည့်နာကြရပါပြီလို့အကျိုးတရားခံစားရပါတော့မယ်လို့တော့အကြောင်းတရားအကျိုးတရားပါပဲလို့အဲ့ဒါကြောင့်မလို့တရားဓမ္မများဒီညဖို့မှာတော့မျောတရားရလွတ်မြောက်တဲ့တရားရတရားနှစ်ပါးဟောရတော့မယ်လို့အဲ့တော့မျောတရားဆိုတာဘယ်တရားလဲအဲ့တော့ပေါ်တရားဆိုတာကဘယ်တရားလဲပေါ်တရားဆိုတာကလောကီနယ်ကဒါနကုသကံသီလကုသကံကြောင်းကိုသွားပြီးရိုးရိုးတန်းတန်းကိုသီလစောက်တည်တာအဲ့ဒါကပေါ်တရားခေါ်တယ်ရိုးရိုးတန်းတန်းဒါနမှုတွေသီလမှုတွေစောက်တည်တာပါလေတဲ့ပေါ်တရားခေါ်တယ်အဲရံဃာရံဃာလောက်တာလေရံဃာရောဃာလောက်တော့ဒါနကုသကံစေတနာသီလကုသကံစေတနာကအဲ့ဒါပေါ်တဲ့တရားအာယုံကအာယုံ6နဲ့မနေ့ကဟောသွားလိုက်တယ်တကား6ပေါက်ကအာယုံ6ပါးကိုခံစားပြီးတော့တခါတဲ့ဒလစကြီးခံစားတာကမြုပ်တရားဘယ်တော့မှမပေါ်တဲ့တရားရံဃာရံဃာဒါနကုသကံစေတနာသီလကုသကံစေတနာကြောင်းသွားပြီးတော့ဘုံကြီးချီကိုသွားပြီးတော့နိစ္စဂိတဝါရိတဝိသုကဒါသနမာလကန္ဓဝိလိပနဓာရဏမန္တနဝိဘုဒ္ဓနာဌာနဝရမဏိသိခဗရံသမာရိယာမေလို့ဒီလိုတောင်းယူလိုက်တာဘုံကြီးကပေးလို့မရဘူးကိုကစောင့်ထိန်มาရဘုံကြီးကချပေးတာအဲဘုံကြီးကပေးလို့လဲလို့ရှင်းအဖြစ်ရော့ဥပဇင်းတို့ပေးလို့ရရင်ဒကမာကြီးတွေရော့သောတာပန်ကြီးယူတော့သရဂံကြီးယူတော့အနာဂံကြီးယူတော့အရဟတမေအရဟတဖို့ကိုယူတော့လို့ဒီလိုပေးมาပေါ့မပေးလို့မရပါဘူးမရဘူးဘုန်းကြီးရှိတောင်းယူလို့မရဘူး။ကိုကျင့်သုံးမှကိုသီလနိုင်မှကိုကဆောက်တရားမယ်သီလ။ပြုရမယ်ကံ။ဒါနကုသိုလ်ကံလည်းကိုကပြုတာ။သီလကုသိုလ်ကံလည်းကိုကပြုတာ။ဒါတရားတွေပြောတာနော်။အဲသဘာဝပြောတာ။အဲနောက်ကြမှာစိတ်တွေကိုလောကီလောကုတ်တရားနှစ်ဌာနစိတ်တွေကိုကံကတ္တကိုခြားပြီးတော့ဟောသွားမယ်။အဲစိတ်တွေကိုပြောမှာ။အဲတော့ဒကာတော်မများအခုရံငါရံငါတော့ဒါနကုသိုလ်ကံစေတနာသီလကုသိုလ်ကံစေတနာသွားပြီးတော့ကြောင်းကိုလောက်တာအဲ့ဒီစေတနာကံတွေကလည်းကံရမှာပါပဲဗျလူရဲ့နတ်ရဲ့ဒါပိုင်မှာသမထကုသိုလ်ကံစေတနာကဘာလဲတဲ့ဇာနီအဘိညာဉ်တွေရလို့ရှိလို့ရှိရင်ဖြင့်မြေရှို့မိုးပြန်ပြီးတော့တခါတည်းမြေကြီးတွေကခွဲသွားမယ်အာကာသကောင်းငင်ကိုကတိုင်းဝင်10ပါးကိုအောင်းနေဆိုလို့ရှိရင်အာကာသကောင်းငင်ကြီးကိုပြန်တက်သွားမယ်ဆိုလို့ရှိရင်အဲ့ဒါသမထနယ်ကပြောတာအဲအဲ့ဒီလိုရလို့ရှိရင်မြမ20တက်သွားမယ်အောက်မြမသန္ဓရာကိုသွားမယ်အဲမြမသန္ဓရာသွားမယ်အဲ့ဒါဘာလဲတဲ့သမထနယ်ကအဲသမထနယ်ကဘာလဲတဲ့မျောတရားအခုလောကီနယ်မှာဒါနကုသိုလ်ကံစေရနာသီလကုသိုလ်ကံစေရနာယံဃာယံဃာလောက်တာကပေါ်တရားအကုသိုလ်ကံအချိန်ကုန်သွားတော့ကုသိုလ်ကံရဲ့လို့ဒါနကုသိုလ်ကံသီလကုသိုလ်ကံစေရနာကြောင့်လူရဲ့လို့မနှုတ်တတ်တုံလောဘရခဲ့သောတရားလူရဲ့လို့ဖြစ်တာဘာကံကြောင့်ပေါ်တယ်လေဒါနကုသိုလ်ကံစေရနာသီလကုသိုလ်ကံစေရနာကြောင့်ကံပေါ်လာလို့လူရယ်လို့ဖြစ်တာဒါပေါ်တဲ့တရားမျောတဲ့တရားကဘယ်တရားလဲတဲ့သမထအရှိန်ကောင်းတော့ဘယ်သွားတယ်လဲတဲ့အောက်ပြမသန္ဓရာကိုသွားတယ်သမထအရှိန်ကုံသွားတော့ဘယ်ပြန်ကြလဲတဲ့လူပြေပြန်ကြလာလူပြေပြန်ကြလာတော့သာသနာအတွင်းမှီလို့လို့ရှိလို့ရှိရင်ဖြစ်သစ္စာလေးပါတရားတော်များကြီးပွင့်လင်းတဲ့အချိန်ခါမြတ်စွာဘုရားသာသနာတော်ကြီးနဲ့မိတဲ့အချိန်ခါဓမ္မရတနာတွေနဲ့ပွင့်လင်းတဲ့အချိန်ခါမနုဿတ္တဒုံလဘရာခဲသောတရားလူရဲလို့ဖြစ်တဲ့အချိန်ခါအဲ့ဒီသုံးသုံးပလဲမိတဲ့အချိန်ခါကျတော့မြမ20ကကြာလာတဲ့ပုဂ္ဂိုလ်သာသနာကြီးနဲ့မိတဲ့အချိန်ခါကျတော့သစ္စာလေးပါးတရားတော်မြတ်ကြီးအပေါင်းအသင်းကောင်းလို့ရှိရင်အဲ့ဒီအချိန်ခါကျတော့သစ္စာလေးပါးတရားတော်မြတ်ကြီးရလို့ရှိရင်ဖြစ်အထက်ဆန်တက်သွားတယ်ဒီလိုမှမရသာသနာမမိဘူးတဲ့သာသနာဘကိုမြတ်ကြာသွားလို့မြမအောက်မြမသန္ဓရာကနေပြီးအောက်ကိုဘုံဆိုလူပြည်ကြီးကြလာလို့ချစ်လို့ချင်းအပေါင်းအသင်းမကောင်းလို့ရှင်ဝက်သွားဖြစ်တာဝက်တခြင်းတရှုံရှုပ်တဲ့ဝက်သွားဖြစ်တာအဲ့ဒါပါလေတဲ့မျောတရားသမထအနေကနိဗ္ဗာန်ရမလားဘယ်တော့မှမရဘူးစိတ်သာချဒါနကုသိုလ်ကံလောကီဒါနလောကီသီလနိဗ္ဗာန်ရမလားဘယ်တော့မှမရဘူးစိတ်သာချကံပေါ်မှာပဲကံလို့လူချမ်းသာနတ်ချမ်းသာဖြစ်မယ်အပယ်လေးပါးနဲ့လွတ်မလားဘယ်တော့မှမလွတ်ဘူးစိတ်သာချဘာကြောင့်မလွတ်တလဲတဲ့အပယ်လေးပါလွတ်စေတတ်တဲ့ကံမလုပ်လို့လွတ်မြောက်တဲ့တရားကိုမလုပ်လို့လွတ်မြောက်တဲ့တရားကိုလုပ်လို့ရှိလို့ရှိရင်အပယ်လွတ်ကြမှာပေါ့လွတ်မြောက်တဲ့တရားကိုမလုပ်ဘူးပေါ်ရံဃာရံဃာပေါ်တဲ့တရားဒလစီကြီးမြုပ်တဲ့တရားရံဃာရံဃာမျောတဲ့တရားဒီတရားသုံးပါးကိုတော့ဒလစီကြီးလုပ်ကြအဲ လွတ်မြောက်တဲ့တရားကိုတော့ဘယ်လို့မှမလုပ်ကြဘူးအဲ့တော့မျောတရားကဘာလဲတဲ့သမထနယ်ကပုဂ္ဂိုလ်တွေဒါကြောင့်မလို့အကြောင်းတရားအကျိုးတရားနာအကြောင်းယုတ်အကျိုးယုတ်အကြောင်းနာအကျိုးတဲ့နာအကြောင်းယုတ်အကျိုးယုတ်အကြောင်းနာအကျိုးတဲ့ကိုယ်စိတ်ကိုစိတ်ရင်သိကြလိမ့်မယ်ကိုယ်နံလေးဟာညှွလိုက်တိုင်းဥပါဒံတရားတွေဖြစ်တာကိုယ်စိတ်သာကိုယ်စိတ်ကြတော့အကြောင်းအကျမျောတရားကိုဟောတော့မျောတရားဟောတော့ဘယ်မျောတရားလဲတဲ့အကြောင်းအကျိုးနာအကြောင်းယုတ်အကျိုးယုတ်အကြောင်းနာအကျိုးနာညှို့လို့ရုပ်စာတိဖြစ်တယ်အဲနာအကြောင်းကဘာလဲတဲ့နံကလေးကဘယ်ကိုညှို့ထားလဲဆိုတော့ကိုယ်စိတ်ကိုယ်စိတ်ဘယ်ကိုကိလေသာအာယုံဖြစ်နေတယ်လဲဆိုတာအဲ့ဒီတော့အခုလောကကြီးမှာအကြောင်းတရားအကျိုးတရားနှစ်ရှိအကြောင်းတရားအကျိုးတရားရှိတော့24နာရီရှိတဲ့အ ਨੇ ကငါတို့ဘယ်ကိုနံကလေးညှို့ထားတယ်လဲဆိုတာကိုပြုတ်တဲ့ကံကိုရကိုဆောက်လုပ်ထားတဲ့အိမ်ကိုနေရကိုလာတဲ့လန့်ကိုပြန်ရကိုနေတဲ့ကိုဆောက်လုပ်ထားတဲ့အိမ်ကိုနေရကြရအဲ့ဒီတော့24နာရီရှိတဲ့အ ਨੇ ကငါတို့ဘယ်ကိုစိတ်ကလေးညှို့ထားတယ်လို့ဆိုတာစိတ်တွေညှို့ပုံညှို့နည်းကိုပြောပြပါအခုလာရောက်တဲ့ဒကာဒကမတွေဖို့ထိုးနေတဲ့ပုဂ္ဂိုလ်ကြကြတော့လဲဖို့ထိုးဖို့ပဲစိတ်ကလေးကညှို့ထားတယ်အဲတန်ကိုထိုးပဲပုဂ္ဂိုလ်ကတန်လုံးကိုပဲညှို့ထားတယ်ကိုတက်လုံးလေးကိုကိုညှို့ထားတယ်လောကမှာညှို့ထားတဲ့ပုံကိုယ်တွေစည်ရည်တဲ့စကြီးတဲ့ကြောင်းသားတွေအဲဝတ်လုံတဲ့တရားသူကြီးတဲ့ဗိုလ်မှူးကြီးတဲ့ဗိုလ်မှူးလေးတဲ့ပလိတ်တဲ့တရားသူကြီးတဲ့စိတ်တွေစိတ်တွေပြညတ်သွားရဓာတ်သက်ပါတဲ့ပြညတ်ကရှေ့ကထွက်တယ်နောက်ကပရမသစ္စာလိုက်နာအကြောင်းနဲ့ရုပ်အကျိုးတဲ့ရုပ်အကြောင်းနဲ့နာအကျိုးတဲ့ကာလ၃ပါးရှိပြညတ်ကဘယ်လိုထွက်လဲတဲ့တကားတကမများပြညတ်သွားရဓာတ်သက်ပါတယ်ပြညတ်ကရှေ့ကထွက်တယ်နောက်ကပရမသစ္စာလိုက်အဲ့ဒီတော့တကားတကမများပြညတ်သွားရဓာတ်သက်ပါတယ်တဲ့အဲ့ဒီတော့ပြညတ်ကရှေ့ကထွက်တယ်ဘယ်လိုထွက်တယ်လဲတဲ့တကားတကမများလူတွေသေတော့ဘယ်သွားတယ်လို့ပြောတယ်သေပြီဟဲ့လို့ပြောတယ်မြုပ်ရောသေပြီတဲ့ဖြစ်တာပြက်တာကိုမသိဘူးဟာယုံနာဖြစ်ပြီးပြက်သွားပြီဖြစ်လိုက်ပြက်လိုက်ပဲလို့ဒီလိုပြညတ်ကမထွက်ဘူးဘယ်ပြညတ်ထွက်လဲဘလူဖြစ်သေပြီဟဲ့ဒီလိုပြညတ်ထွက်တယ်မြုပ်ရောဗျာစုံစုံကိုမြုပ်ရောအဲ့ဒါဘာလဲတဲ့ရှင်မယင်နေသေတော့ဘာလို့ဖြစ်လဲတဲ့တိုင်းပြည်ကြီးအုပ်ချုပ်တဲ့ဘယင်မင်းမြတ်ကြီးသေတော့ဘယ်လိုဖြစ်လဲတဲ့နတ်ရွာစံနေတယ်အဲ38မဲနတ်ဖြစ်ဖြစ်တာပဲအဲ့ဒါလို့သံဃာတော်အရှင်မြတ်များသေတော့ဘာပြညတ်ထွက်တယ်လဲတဲ့ဘုန်းကြီးဗျာနဲ့ဘုန်းကြီးဗျာဆိုမျောတာပဲတခါတည်းဘုန်းကြီးဗျာဘယ်ဗျာနဲ့လဲတဲ့ပြန်ရင်နဲ့ရှိပြန်တာပဲဘုန်းကြီးဗျာလို့ပြညတ်ထွက်တာတာကိုအနုရှိကတုန်းကမြတ်စွာဘုရားကိုရောမြတ်ကြီးကြီးရှင်ပြည့်စေကဗုဒ္ဓတည်းယဟန္တာတည်းတဲ့ခန္ဓာနာယုတ်ပြတ်သွားတော့ဘယ်လိုပြညာထွက်လာတာဘယင်းနိဗ္ဗာန်ပြုတ်သွားတယ်နိဗ္ဗာန်ကူးသွားပြီအဲ့လိုပြညာကရှိကထွက်တယ်နောက်ကပရမသစ္စာလိုက်မယ်မအခုလဲလောကီမှာဘယ်လိုပြညာထွက်တယ်လဲဆိုတာကိုယ်စိတ်ကိုယ်စိတ်ကြတော့ပြညာကြီးထွက်တယ်ယုံနံကိုမြင်ရင်မြင်ယုံနံကိုသိရင်သိပြညာပရမကိုကိုယ်ကရင်ကွဲမကွဲလို့ရှိရင်ပြညာသွားရဓာတ်သက်ပါလိမ့်မယ်နောက်ကပရမသစ္စာလိုက်လိမ့်မယ်ဘာကြောင့်လဲတဲ့ဥပဇင်းတို့နယ်ပြေနယ်မှာဘယ်လိုဖြစ်လဲတဲ့ဥပဇင်းတို့နယ်မှာပညာသွားရတတ်သက်ပါဆိုတာလို့အဲရှေ့ကပညာကဘယ်လိုထွက်တယ်လဲတဲ့ပညာကဦးစင်းတို့ရွာကတော့တောကိုနှောပုံဆိုတာတောကြီးအညာသားတွေပေါ်တယ်အညာသားတွေပေါ်တော့ဘယ်လိုဖြစ်လဲတဲ့အညာအထက်ပြည်မြန်မာပြည်ကြီးကနေပြီးတော့အောက်ကိုနှွားတွေချနှွားတွေချတော့ပညာကဘယ်လိုထွက်လဲတဲ့နှကုံသေးတဲ့နှွားကုံသေးဟေ့လို့ဒီလိုပညာထွက်တယ်နှွားကုံသေးတဲ့လယ်သမားဆိုတော့ဘယ်လိုထွက်လဲလယ်သမားတဲ့ကိုယ်ဆိုင်တဲ့ပုံကိုကြတော့ကောညာသမားတဲ့တငါလုတ်တဲ့ပုံကိုကြတော့တငါတဲ့ဒီလိုပြညတ်ထွက်တယ်ပဲပြုတ်ရောင်းတဲ့ပုံကိုကြတော့ပဲပြုတ်သေးတဲ့ဒီလိုထွက်တယ်အထဲရောင်းတဲ့ပုံကိုကြတော့အထဲသေးတဲ့တရားသူကြီးကြတော့တရားသူကြီးတဲ့တရားစစ်တဲ့ပုံကိုကြတော့တရားသူကြီးတဲ့တရားဝိလုံကြတော့ပဲပြညတ်ထွက်လဲတဲ့ရှင်းနေဒီပါးတွေကြတော့ဝိလုံရှင်းနေတရားရှင်းနေတရားဝိလုံဒီလိုထွက်အဲ့ဒီတော့ပညာကဘယ်လိုထွက်တယ်လဲတဲ့ရွှေဆိုင်နဲ့ရွှေဆိုင်ပိုင်ရှင်နဲ့ဆက်ပိုင်ရှင်နဲ့မော်တော်ကားပိုင်ရှင်နဲ့တိုက်ပိုင်ရှင်နဲ့မြေပိုင်ရှင်နဲ့ပိုင်ရှင်တွေပိုင်ရှင်တွေပညာကတော့ရှေ့ကထွက်တယ်ပိုင်ရှင်တွေတော့ရှေ့ကပညာထွက်တယ်နောက်ကပရမသစ္စာလိုက်လိမ့်ရှေ့ကဘယ်လိုပညာထွက်လဲတဲ့လယ်သမားဆိုရင်လယ်သမားရလို့ပညာထွက်တယ်ကွန်ညာဆိုင်တဲ့ပုဂ္ဂိုလ်ဆိုကွန်ညာဆိုင်တဲ့ပုဂ္ဂိုလ်ပညာထွက်တယ်အဲစိန်တဲ့ကုံတဲ့ဆိုရင်စိန်တဲ့ကုံတဲ့လို့ပညာထွက်တယ်ရ ရွှေဆိုင်ဆိုရင်ရွှေဆိုင်ရင်လို့ရွှေဆိုင်ရွှေဆိုင်ပိုင်ရှင်ရင်လို့ပညာထွက်တယ်အထဲပိုင်ရှင်ဆိုလို့ရှိရင်အထဲဆိုင်ပိုင်ရှင်လို့ပညာထွက်တယ်လဲပိုင်ရှင်ဆိုလို့ရှိရင်လဲပိုင်ရှင်လို့ပညာထွက်တယ်အဲအိမ်ပိုင်ရှင်ဆိုရင်အိမ်ပိုင်ရှင်ရင်လို့ပညာထွက်တယ်ကျောင်းပိုင်ရှင်ဆိုလို့ကျောင်းပိုင်ရှင်ပညာထွက်တယ်ပညာသွားရတတ်သက်ပါတယ်ပညာကရှိကထွက်ပိုင်ရှင်နဲ့ပညာကရှိကထွက်တယ်အဲ့ဒီတော့ကိုပညာသွားရတတ်သက်ပါတယ်လို့ဘုရားကဒီလိုဟောတယ်ပညာသွားရတတ်သက်ပါမယ်ပညာကဘယ်လိုထွက်တယ်လဲတဲ့စိတ်ကလေးဟာ24နှစ်ရှိတဲ့အ낵ကဥပဇင်းတို့တောအရမှာဆိုတော့ကြောင်းတောင်သွားဥပုပ်ဆောင်လိုက်တဲ့အချိန်ခါကျတော့ဘယ်စကားပြောလဲဆိုတာစိတ်ကလေးကညှော့ထားတာနော်ပညာသွားရတတ်သက်ပါနွားသမားကလည်းနှကုံသေးကလည်းနွားအကြောင်းပြောတယ်အဲ့ဒီတော့နှကုံသေးကလည်းနွားအကြောင်းပြောတယ်ကိုညာစိုက်တဲ့ပုဂ္ဂိုလ်ကလည်းကိုအကြောင်းပြောတယ်လယ်သမားကလည်းလယ်အကြောင်းပြောတယ်ဥပုပ်ဆောင်ရတောင်မှာအထယ်ရောက်တဲ့ပုဂ္ဂိုလ်ကလည်းအထယ်ရောက်တဲ့စကားပဲပြောတယ်ပဲပြုတ်ရောက်တဲ့ပုဂ္ဂိုလ်ကလည်းပဲပြုတ်ရောက်တဲ့စကားပဲပြောတယ်ပညာသွားကြဓာတ်သက်ပါတဲ့စိတ်ကလေးကနံလေးကဘယ်မှာညှော့ထားလဲဆိုတာကိုစိတ်သာကိုစိတ်ကြနံလေးညှော့ရတရားဌာနဘယ်သွားမယ်ထင်လားနံညှော့ရဌာနသမာဓိဘဲပေါ်တီကြီးနေလဲစိတ်ကလေးကတီကြီးသောစိတ်ဟာသမာဓိမပြောင်းမလွှဲပဲတီကြီးတာသမာဓိလောကီသမာဓိလောကုတ္တရာသမာဓိသမာဓိကနှစ်ဌာနရှိတယ်ပညာသမာဓိပရမတ်သမာဓိတဲ့အဝိဇ္ဇာသမာဓိဝိဇ္ဇာသမာဓိနှစ်ဌာနရှိစိတ်ကလေးကအဝိဇ္ဇာပေါ်မှာတီးနေလို့ရှင်အဝိဇ္ဇာသမာဓိဝိဇ္ဇာသမာဓိဆိုတာပညာပေါ်ယုံနာပေါ်မှာတီးနေလို့ရှင်ဝိဇ္ဇာသမာဓိအဲ့ဒီတော့အဝိဇ္ဇာသမာဓိဝိဇ္ဇာသမာဓိနှစ်ဌာနပဲရှိအဲ့ဒီတော့ဥပဇင်းတို့နေပြမှာဥပဇင်းနားထောင်တယ်အတိတ်ကာလတုန်းကကြားလာခဲ့တယ်ကြောင်းတော့ဗျာသွားပြီးတော့တန်ဃာတော်အရှင်မြတ်များရှိတောင်းပြီးရွေးတာသီလတွေစောက်တည်တာပြောတာနော်နိစ္စခိတဝါရိတဝိသုကဒါသနတဲ့မာလကန္တဝီလီပနဓာရဏမန္တနတဲ့ဝိဘူရဏဌာနဝေရမဏိသိခာပရံသမာရိယာမိတဲ့တန်ဃာတော်အရှင်မြတ်ကချပေးတယ်သူတို့ကနောက်ကလိုက်ဆိုတယ်နောက်ပြီးတော့ဗျာဘယ်လိုလဲတဲ့စကားထိုင်ပြီးပြောတယ်ပတိကြီးကတော့လောက်ကနေပြီးတော့ကြောက်ကြောက်ကြောက်ကြောက်ကြောက်နေစိတ်တယ်ဗျာစိတ်တော့ဘယ်အကြောင်းပြောလဲတဲ့ဥပဇင်းကြားတာပြောတာနော်သီလလုံလို့လားတဲ့သီလမလုံပါဘူးဘယ်အကြောင်းနေပြောလဲတဲ့ကိုညာစိုက်တဲ့ပုဂ္ဂိုလ်ကကိုအကြောင်းကိုပြောတယ်ကိုစိုက်ခြင်းပုဂ္ဂိုလ်ချင်းပုဂ္ဂိုလ်ချင်းသူတို့ချင်းသူတို့ချင်းတွေးကြတာပေါ့နှကုံတဲ့ချင်းနှကုံတဲ့ချင်းတွေးတယ်အဲ့ဒီတော့လယ်သမားလယ်သမားချင်းတွေးတယ်တွေးကြတယ်အဲ့ဒီတော့ခြံသမားခြံသမားချင်းတွေးကြတယ်အထေရောက်တဲ့ပုံကိုချင်းအထေရောက်တဲ့ပုံကိုချင်းတွေးကြတယ်ဥပုပ်ဆောင်တဲ့အချိန်ခါအကျမပြောတာအဲ့ဒီတော့ဘယ်လိုပြောကြလဲတဲ့ကိုယ်ဆိုင်တဲ့ပုံကိုကြပြန်တော့လဲကိုယ်ဆိုင်တဲ့ဥစ္စာကိုကိုယ်လေချင်းပြောကြတယ်ကိုယ်ပဲကိုယ်ကြဆိုင်တဲ့ပုံကိုဟေးမမဲကြီးဟောဗတိကြတော့လက်ကကြောက်ကြောက်ကြောက်ကြောက်ကြောက်ဒီလိုစိတ်မမဲကြီးတော့ဒီလိုပြောရင်ညီကိုယ်ကြဟာခွန်နည်းတပဘလောက်ရလဲအဲ့လိုပြောတယ်ပတိကြီးကတော့စောက်စိတ်နေတယ်ကြောက်ကြောက်ကြောက်ကြောက်စိတ်ဟဲ့ငါကိုညာဤပတိကြီးကတော့စိတ်နေပါငါကိုညာငါဤခွန်နည်းတပကိုအချင်း30လောက်ရတယ်မော်ဖီသွားပြီးတော့ပို့လိုက်ပါတယ်ဤပါပါအာကာကတဲ့မခေါ်လဲမခေါ်တတ်ပါဘူးပါပါအာကာကသိမ့်လိုက်တယ်ဤတဲ့ဟိုတဲတော်တော်နဲ့လည်းပိုက်စာမပေးဘူးတဲ့ဟုတ်တယ်ဖောက်တယ်ပေးရတယ်တဲ့တပိတ်သားကိုနှစ်ကြက်နဲ့တဲ့အချိန်30မှ20ရပါတယ်အေးတဲ့အေးကြီးမိုက်တာကိုတဲ့တယောက်ကပြောဘယ်လိုပြောလဲတယောက်ကကွန်းတယ်ကွန်းဆိုင်တဲ့ပုံကိုညမားတာပေါ့အေးတဲ့ညီကမော်ဖီသွားတာကိုအေးတဲ့ပပလက်တွင်နဲ့ရောက်တာပေါ့တဲ့ဒီလိုပြောတယ်တယောက်ကငါတော့အေးတဲ့အဲ့ဒီမသွားဘူးတဲ့ပြောတာပြောတာကြားတာပြောတာဥစဉ်ငါသွားတာတော့ဘယ်သွားတယ်မော်ဖီတော့ငါမသွားဘူးအေးတဲ့ငါတော့အလိန်လဲပြေးရောတဲ့တောဘက်ကိုမြစ်ဆောင်ပြေးတယ်အေးတဲ့အလိန်လဲကြတော့ငါတော့တခါတည်းကိုဒီလိုပဲအေးတဲ့ငါတော့ရှောက်ရောင်းတာပဲတဲ့ရှောက်ရောင်းတော့တဲ့ကွန်းတပိတ်သားဟောသုံးချက်စီရောင်းရတယ်အေးတဲ့ကွန်းအချိန်30ရတယ်ငါငွေ30ရခဲ့တယ်အေးတဲ့ဟောခဏလေးပဲတဲ့နာယူဝက်သားသားလေးကုန်းသားပဲအေးတဲ့ညီကပေါ်သွားတာကိုတဲ့မော်ဖီသွားတာကိုတဲ့ပပအာကနဲ့တွေ့တာပေါ့တဲ့အဲ့တော့ကွန်းတဲ့ချင်းပြောတာတွေ့ကြအဲ့ဒီတော့နောက်ကြတော့သူတို့နည်းနည်းလေးလူကုန်တာနေပေါ့ဗျာတွေ့ပြန်တယ်ဘယ်လိုပြောလဲတဲ့တယောက်ကအမမဖြူရေညီသမီးလေးကလေဘယ်နဲ့တအောင်မလဲအေးငါသမီးလေးကအေးတဲ့အခုတော့ဆယ်ရန်းဖြေနေပြီအေးတဲ့ နောက်ကြလို့ဆိုလို့ရှိရင်ပြဒီတန်းကနေပြီးတော့အပေါင်းအသင်းကောင်းလို့ရှိလို့ရှိရင်အေးဒါဝိဇ္ဇာဌာနေပါလေရမှာပေါ့နာသမီးအကြောင်းပြောတယ်ငါသားလေးကတော့အေးတဲ့အခု12တန်းလောက်အောင်ပြီအေးတဲ့ဒီတစ်ခါဆိုလို့ရှိရင်ပြအင်ဂျင်နီယာလှိုင်းလိုက်ပါအေးတဲ့အဲ့လိုပြောဥပုံတော်စောင့်နေဗျာသမီးအင်သမီး12တန်းအောင်တာကိုပြောတယ်သားအင်ဂျင်နီယာလှိုင်းလိုက်မှာကိုပြောတယ်သမီးအကြောင်းရဲ့သားအကြောင်းရဲ့ဒါပဲပြောဥပုံစောင့်နေအချိန်မှာအဲ့ဒီတော့နောက်တူရတဲ့ဒကာတွေထိုင်ပြီးတော့ပတိကြီးတော့ကြောက်နေစိတ်တယ်ဗျဘယ်လိုစိတ်တယ်လဲရွှေဘုံကိုတက်တက်ပြီးတော့တခါတည်းနွားတွေချားတဲ့ပုံကိုယ်တွေပေါ့ဗျာငကုံသေးတွေပေါ့ဘယ်လိုပြောလဲဟေးမောင်သာဇံကြီးတဲ့မင်းမနေ့ကချလာတဲ့နွားဟာတဲ့ကွာတဲ့တတွဲချလာတဲ့ရှစ်ကောင်ဟာတဲ့ဘလောက်မြန်မြတ်တယ်လဲကွာတဲ့ဟာတဲ့ငါနွားဟာကွာတဲ့မနေ့ကတော့ချလာတာနွားတွေလည်းချလာတဲ့ရှစ်ကောင်กว่าတဲ့ရှစ်ကောင်ချွာလာတဲ့ဥစ္စာ၄ကောင်ရောက်လိုက်တဲ့အရင်တော့ကြေးပြီกว่า၄ကောင်မြတ်တယ်กว่าဒီ၄ကောင်ဟာဖြင့်ငါအတိတ်ကတော့ဟောမနေ့ကတော့ချလာတဲ့နွားတစ်ကောင်ကိုတရအစိတ်ပေးရတယ်กว่าအခုငါ350 400စိတ်တော့ရမယ်กว่าအဲဒီ၄ကောင်ဟာဖြင့်ငါငွေ2,300ကတော့ငါကျိန်းသိနေပြီกว่าဟောတော့နွားအကြောင်းပြောတယ်ဗျဟိုပုဂ္ဂိုလ်တယောက်ကဘယ်လိုပြောတယ်လဲတဲ့နွားကနှကုံသေးတယောက်ကလည်းအေးกว่าတဲ့မင်းကတော့ငါမနေ့ကချလာတဲ့နွားကกว่าတဲ့နွားကပိန်းနေတော့ငါခမန်းကတန်းကြောင်းပြရတယ်ကွာတဲ့မြတ်တော်မြတ်ပါရကွာတဲ့800 800လောက်ပဲကြာမှာတယ်ကွာတဲ့အခုဟာအဖြစ်ကုံသွားတယ်ကွာတဲ့ငါတော့ဒီနှစ်တော့စောစောသွားမယ်ကွာတဲ့အဲပရိကြီးကတော့လက်ကစိတ်နေပြောတော့ဗာလဲတဲ့နွားအကြောင်းပြောတယ်အဲ့ဒါသမီးအကြောင်းပြောတဲ့ပုဂ္ဂိုလ်ရဲ့သားအကြောင်းပြောတဲ့ပုဂ္ဂိုလ်ရဲ့နွားအကြောင်းပြောခဲ့တဲ့ပုဂ္ဂိုလ်ရဲ့ကွန်းအကြောင်းပြောခဲ့တဲ့ပုဂ္ဂိုလ်ရဲ့နောက်တအုပ်ကြတော့ဘယ်လိုဖြစ်လဲတဲ့ဥပုပ်ပဲစောင့်နေတယ်ရည်ရည်ကြည့်လိုက်တာပြောတဲ့ခက်တာပဲတဲ့အမတော်ငွေကလည်းမပေးဘူးကွာတဲ့ကိုမီတဲ့အမတော်ငွေမပေးလို့ဘူးတဲ့စံပြန်ဆက်ရမှလည်းခက်တာပေါ့တဲ့အဲဥပုပ်ဆောင်ရင်ပြောတာနော်ဥပစင်ကြားတာကြားတာပြောတယ်အမတော်ငွေလည်းမပေးဘူးကွာခက်တာပေါ့ကွာတဲ့နောက်ပြိုးလည်းမထောင်ရတော့ဘူးကွာတဲ့ရေကြီးလို့တော့ဖြူခါပြီးတာအမတော်ငွေကတော့ငါတော့မပေးတော့ဘူးကွာတဲ့နောက်အဲ့လိုပြောတယ်အဲ့တော့ကြောင်းသွားပြီးတော့သီလတဏိတည့်ရခလေးစောင်းရတဲ့သီလစောင့်တပါတော့သီလတော့စောင့်ပါရဲ့မြတ်သောသီလမရဘူးအယုတ်ဆုံးသီလဖြစ်ဒါကြောင့်ဘုရားရှင်ကိုတော်မြတ်ကြီးကသီလကိုလည်းရှိတယ်တဲ့ဘယ်သီလဘယ်သီလလဲတဲ့အဲ့ဒီတော့ကျောင်းတော့သွားပြီးတော့ဓမ္မတာဥပုပ်တော့စောင့်ရပါရဲ့ဓမ္မတာဥပုပ်စောင့်ပြီးတော့ဘယ်သီလတွေရလဲတဲ့မေးစရာအကြောင်းတရားရှိတယ်ပြောနေတဲ့အကြောင်းတရားသမီးအကြောင်းပြောတော့သမီးဥပုပ်မယုတ်သေးပါပါအာကဝယ်လို့မရဘူးလက်ဖက်ချောက်လည်းဝယ်လို့မရဘူးနိုင်လူအင်းကြီးလည်းဝယ်လို့မရပါဘူးအေးအခုပစိုးတထဲဘလောက်ဖြစ်နေတယ်ဆိုတော့ပစိုးအကြောင်းနိုင်လူအင်းကြီးအကြောင်းမယုတ်သေးအကြောင်းလက်ဖက်ချောက်အကြောင်းဒါပဲပြောအဲ့တော့ကြောင်းတော့သွားပြီးတော့သီလတော့ဆောက်တည်ပါရဲ့ပတိကြီးတော့စိတ်နေပါရဲ့ပြောနေတဲ့ဗဇက်ကတော့ပွားများနေတဲ့မဲခင်ရှစ်ပါးကဘယ်မဲခင်ပွားများလဲတဲ့သမီးမဲခင်ကိုပွားများတယ်သားမဲခင်ကိုပွားများတယ်နယုတ်သည်မဲခင်ကိုပွားများတယ်လက်ဖက်ချောင်မဲခင်ကိုပွားများတယ်နိုင်လိုအင်ကြီးမဲခင်ကိုပွားများတယ်အဲလယ်သမားကလည်းလယ်မဲခင်ကိုပွားများတယ်အဲကွန်သမားကလည်းကွန်မဲခင်ကိုပွားများတယ်နွားသမားကလည်းနွားမဲခင်ကိုပွားများတယ်သမီးမဲခင်သားမဲခင်ဒါတွေပဲပွားများတယ်ဒီမဲခင်ပွားများနေတော့ဗာမဲခင်လဲတဲ့အဲ့ဒီမဲခင်ကမိစ္ဆာမဲခင်အဲ့ဒီမိစ္ဆာမဲခင်တနေ့လင်ဒီစိတ်ပဲရှိတယ်ဒီစိတ်ကလေးရှိတော့တဲ့24နာရီရှိတဲ့အ낵ကဒီစိတ်ပဲလဲလဲကိစ္စအဲငရုတ်တိကိစ္စကွန်ကိစ္စအဲလက်ဖက်ချောက်ကိစ္စအထယ်ကိစ္စဒီကိစ္စပဲရှိဒီကိစ္စတွေပဲသူပြောနေတာပဲအဲ့တော့အဲ့ဒီကြောင်းတော့သွားပြီးတနေ့တည့်ရက်ကလေးကိုသီလမြတ်အောင်သီလကိုမဆောက်တည်မဆောက်တည်တော့ဘာသီလဖြစ်နေလဲတဲ့ဟာနာဘာကြီးရသီလတဲ့အယုတ်ဆုံးသီလဖြစ်ကံပေါ်တဲ့အချိန်ကဒီသီလကလည်းမရဘူးလားရပါတယ်ဗျကံပေါ်တဲ့အချိန်ကအကျိုးပေးမယ်လူရဲ့နတ်ရဲ့ဖြစ်တဲ့အချိန်ကသူကအကျိုးပေးမလို့စောင့်တယ်အဲ့ဒီကကံသီလနိဗ္ဗာန်ရမလားဘယ်တော့မှမရဘူးစိတ်သာချနိဗ္ဗာန်ရတဲ့သီလမျိုးမဟုတ်ဘူးဒီသီလမျိုးကအပယ်လဲလွတ်မဲ့သီလလားမလွတ်ကမလွတ်ဘူးမလွတ်ပါဘူးဒါဘာကြောင့်မလွတ်တယ်လဲတဲ့အယုတ်ဆုံးသီလဖြစ်လို့အဲ့ဒီသီလဘာခေါ်လဲတဲ့ဟာနာသီလဟာနာဘာဂိယသီလခေါ်တယ်သီလကလည်းဘယ်နှစားရှိလဲတဲ့၄စားရှိဟာနာဘာဂိယသီလတဲ့ဝိသေသဘာဂိယသီလတဲ့ထိသိဘာဂိယသီလတဲ့နိဗ္ဗိန္ဒဘာဂိယသီလတဲ့ဟောသီလ၄စားရှိ အဲ့ဒီသီလာလေအဲဒီသီလာကြောင်းတော့သွားစောက်တီပါရဲ့စောက်တီတော့အယုတ်ဆုံးသီလာဖြစ်ဘယ်သီလာလဲတဲ့သမီးသီလာသားသီလာကွန်းသီလာနွားသီလာမယုတ်သီးသီလာနိုင်လူသီလာဒီသီလာတွေလဲသီလာစဘာသီလာဒီသီလာတွေဖြစ်နေအယုတ်ဆုံးသီလာဖြစ်တယ်ပွားများတာကဘာမဲ့ခင်ပွားများလဲတဲ့သမီးမဲ့ခင်သားမဲ့ခင်နွားမဲ့ခင်အဲလက်ဖက်ချောက်မဲ့ခင်အထယ်မဲ့ခင်အဲ24နာရီရှိတဲ့နေ့ကဒီစိတ်ပဲရှိတယ်အဲ့ဒီစိတ်ရှိတော့အကြောင်းအတရားအကျိုးတရားတဲ့နာအကြောင်းယုတ်အကျိုးတဲ့ယုတ်အကြောင်းနာအကျိုးတဲ့ဒီစိတ်ပဲရှိတယ်အဲ့ဒီစိတ်ကဘယ်သွားမယ်စိတ်လဲတဲ့အပေလေးပါအပေလေးပါအဲဒီစိတ်တွေအဲ့တော့ဒီမဲ့ခင်တွေကိုပွားများနေတာပဲ24နာရီရှိတဲ့အနေကသီလတော့သွားပြီးစောက်တည်ပါရဲ့အဲ့ဒီသီလကအယုတ်ဆုံးသီလဖြစ်တယ်ဟာနာဘာဂိယသီလခေါ်တယ်ဟာနာဘာဂိယသီလဆိုတာယုတ်တယ်ကံပေါ်တဲ့အချိန်ခါကျတော့ तू ကအကျိုးမပေးဘူးလားပေးပါလိမ့်မယ်အသက်ရှင်ပေးပါလိမ့်မယ်အဲကံပေါ်တဲ့အချိန်က तू ကအကျိုးပေးမယ်အဲ့ဒါဘာလဲတဲ့အယုတ်ဆုံးသီလအပေလေးပါလွတ်မလားမလွတ်ပါဘူးအဲ့ဒါဘာလဲတဲ့ဟာနာဘာဂိယသီလခေါ်တယ်အယုတ်ဆုံးတရားသီတိဘာဂိယသီလတဲ့ဝိသေသဘာဂိယသီလတဲ့နိဗ္ဗိဏဘာဂိယသီလတဲ့နိဗ္ဗိဏဘာဂိယသီလရဲ့သီတိဘာဂိယသီလရဲ့ဝိသေအဲဝိသေသဘာဂိယသီလရဲ့ဝိသေသဘာဂိယသီလဆိုတာသူများနဲ့စကားမပြောဘဲနဲ့တယောက်တည်းနေပြီးတော့တခါတည်းကိုသစ်ပင်ရိပ်ဝါပင်ရိပ်ကိုနေပြီးတော့တခါတည်းဝိသေသအထူးတလဲစောင့်ထိန်းတဲ့သီလအဲ့ဒါဝိသေသဘာဂိယသီလအဲ့ဒီဝိသေသဘာဂိယသီလကခုနဟာနာဘာဂိယသီလတဲ့သူကမြတ်တယ်ဗျာသူကအကျိုးရှိတယ်မြတ်လိမ့်သီလချင်းနဲ့တူတာမဟုတ်ဘူးဝိသေသဘာဂိယသူများအထူးတလဲသူကသီလကိုမချိုးမဖောက်အောင်ကိုတခါတည်းကိုဝိသေသဘာဂိယစကားမပြောဘဲနဲ့သစ်ပင်ရိပ်ဝါပင်ရိပ်ကိုတွားပြီးတယောက်တည်းနေပြီးတော့စကားမပြောဘဲနဲ့သီလကိုထိမ့်တာအဲ့ဒါဝိသေသဘာဂိယသီလဆိုတယ်ကုဏဟာနဘာဂိယသီလတဲ့သူကမြတ်ဝိသေသဘာဂိယသီလတဲ့ထိသိဘာဂိယသီလရှိသေးထိသိဘာဂိယသီလကပရိတလုံးကိုကင်ပြီးတော့ထိသိထိတာလေးသိသိသိသိပြီးတော့ဘာကိုရှုနေလဲပရိတလုံးကိုကြောက်ခနဲ့ချလိုက်ကုန်းတော်ဒီစိတ်ဖရာဖြင့်ဖရာတလုံးနဲ့မြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာဘုရားမြတ်စွာထီတာလေးသီထီတာလေးသီထီတာလေးသီပရိတလုံးထီတာသီလိုက်ထီတာလေးသီလိုက်ထီတာလေးသီထီသီထီသီထီသီထီသီထီသီထီတာလေးပဲရှိတယ်အဲ့ဒါဘာသီလလဲတဲ့ထီသီဘာဂိယသီလတဲ့ကုဏဝိသေသဘာဂိယသီလတဲ့သူကမြတ်တယ်သီလအချင်းနဲ့တူသလားတဲ့မတူပါဘူးဟာနာဘာဂိယသီလတဲ့ဝိသေသဘာဂိယသီလကမြတ်တယ်ဝိသေသဘာဂိယသီလတဲ့သီတိဘာဂိယသီလကမြတ်တယ်။သီတိဘာဂိယသီလတဲ့နိဗ္ဗိဏဘာဂိယသီလကမြတ်တယ်။နိဗ္ဗိဏဘာဂိယသီလဆိုတာဖယားဟောထားတယ်။228သွယ်သောသိက္ခာပုဂ္ဂိုလ်တဲ့ထိမ့်သိမ့်စောက်လျှောက်ထားတဲ့သီလနိဗ္ဗိဏဘာဂိယအိန္ဒြိယသံဝရသီလ။အိန္ဒြိယသံဝရသီလဖယားဟောထားတာ228သွယ်သော228သွယ်သောသိက္ခာပုဂ္ဂိုလ်ဘယ်သီလမှနိုင်တယ်လဲတဲ့။၆ပေါက်ကအာယုံ၆ပါးဟာဖြင့်မျက်စိအိန္ဒြေနာအိန္ဒြေနှာခေါင်းအိန္ဒြေပါးစပ်အိန္ဒြေကိုယ်ပေါက်အိန္ဒြေမနောအိန္ဒြေအိန္ဒြိယသံဝရကိုပြသံဝရကိုနိုင်မဗျာသီလလုံတာအဲ့ဒါမှ228သောသိက္ခာပုဒ်လုံနေဗျာဒီလိုမှအသိမှမရှိဘဲနဲ့ဘယ်ကလာလုံမှာတို့ဘုရားဟောထားတဲ့တရားဥပစင်ဟောတာဟုတ်ပါဘူး228သောသိက္ခာပုဒ်ဆိုတာသံဃာတော်အရှင်များများအခုဥပစင်ကူမှထေကြီးတွေလေသာဆရာဘီလင်းကလေသာဆရာတော်တို့အလူကြီးကဆရာတော်ကြီးတို့ဝါတော်40ကျော်ကြီးတွေဝါတော်30ကျော်ကြီးတွေမြင့်မှုကဆရာတော်ကြီးတွေအဲအဲ့တော့လာပြီးတော့ဥပစင်ကူမှာအခုကြင်ညာအထုတ်နေပါတယ်ဗျာအဲ့ဒီပုဂ္ဂိုလ်တို့ကြီးတွေကဟာဖယားဟောထားတဲ့တရားသီလအဲ228သွယ်သောသိက္ခာပုဒ်ဆိုတာဘယ်သိက္ခာဘယ်သိက္ခာဆိုတာဒီဆရာတော်ကြီးတွေကဆုံးမဩဝါဒပေးလို့ဥပစင်သိပါတယ်ဗျာဥပစင်ကစားလို့မသိလို့အဲဒီဆရာတော်ကြီးတွေဟာဘီလင်းမှာလေသာဆရာတော်တဲ့အလူမှာလည်းဆရာတော်ကြီးဝါတော်40ကျော်ကြီးပါပဲမြင့်မှုကဆရာတော်ကြီးကလည်းပါတယ်ဝါစော30ကျော်ပါပဲတဲ့အဲမြင့်မှုမှာဆိုလို့ရှိရင်ပြင်စကိုင်းဒီဘက်မှာဆိုလို့ရှိရင်ဝိနေဆရာခုံယုံဝီနီတို့ဆရာတော်ကြီးပါပဲဗျာအဲဆုံးဖြတ်တဲ့တရားဖြတ်တရားဆုံးဖြတ်တဲ့ပုဂ္ဂိုလ်ကြီးတွေပါပဲဗျာအဲ့ဒီပုဂ္ဂိုလ်ကြီးတွေကဩကထာဒီပုံကဒီလိုဆိုဒီလိုဆိုဝီနီတော်ကဒီလိုဆိုတော့သင်ကြားလည်လာပြုလို့ဥပစင်ဆရာအာနိသင်ခါနေပါတယ်ဗျာအဲ့ဒါကြောင့်မလို့ဒါလည်းအခုဆရာတော်သမတော်ကြီးတွေကစုဆုံးမဩဝါဒပေးလို့228သွယ်သောသိက္ခာပုဒ်ဟာဖြင့်ဖျားထားဖြစ်ခဲ့တဲ့ပြညတ်တော်ဟာဖြင့်တဲ့ဘယ်သီလမှနိုင်ကြလဲတဲ့အိန္ဒြိယသံဝရသီလမှနိုင်ပါတယ်ဗျာအိန္ဒြိယသံဝရသီလဆိုတာဘယ်သီလလဲတဲ့တက္ကະ6ပေါက်ကအာယုန်6ပါးဟာဖြင့်သ ထိမ့်သိမ့်စောက်လျှောက်ထားတဲ့သီလဟာပါလေတဲ့အသိထားတဲ့ပုဂ္ဂိုလ်အသိရှိတဲ့ပုဂ္ဂိုလ်နောက်ကြမှာစိတ်တွေကိုသီလလုံးပုံတွေကိုမဲ့ခင်ရှင်းပါဘူးတရားဟူတွေဟောမယ်အဲ့တော့ဒကာဒကာများအဲ့ဒီဟာနာဘာဂိယသီလဝိသေသဘာဂိယသီလထိသိဘာဂိယသီလနိဗ္ဗိန္ဒဘာဂိယသီလအဲ့ဒီနိဗ္ဗိန္ဒဘာဂိယသီလကမှအမြတ်ဆုံးသီလနိဗ္ဗာန်သွားတယ်ကုဏသီလတွေကဘာလဲတဲ့မမြတ်ဘူးလားတဲ့မြတ်ပါတယ်လူပြမမြတ်ဘူးလားတဲ့မြတ်ပါတယ်လူပြေနတ်ပြေဗြဟ္မာပြေဒါပဲသွားအဲ့ဒီသီလတွေကငဲဟာနာဘာဂိယသီလထိသိဘာဂိယသီလဝိသေသဘာဂိယသီလအဆုံးဆုံးဘဝဗြဟ္မာ20အောက်တန္တရာဒါပဲသွားအဲ့ဒီသီလတွေကဘာကြောင့်လဲတဲ့ထိသိဘာဂိယသီလကဗြဟ္မာ20သွားဝိသေသဘာဂိယသီလကနတ်ပြေသွားအဲ့ဒီဟာဒီသီလတွေကဒီအကြောင်းဒီအကျိုးပဲရှိတယ်တင်းပြန်မှာနိဗ္ဗာန်သွားမလားတဲ့ဘယ်တော့မှမသွားဘူးတာမှစိတ်တွေပြောတာအဲ့ဒီတော့နိဗ္ဗိန္ဒဘာဂိယသီလကမှနိဗ္ဗာန်သွားတယ်အဲ့ဒီတော့အကြောင်းတရားအကျိုးတရားတက္ကရာကမများမျောတရားတဲ့အဲမျောတရားဆိုတဲ့ဥစ္စာကဘယ်ဟာလဲတဲ့မျောတရားဆိုတာဗာလေပရိစိတ်နေတာမျောတရားဘယ်တော့မှနှိပ်ပါမရတဲ့တရားမျောနေတာပဲဘာကြောင့်လဲတဲ့အကြောင်းတရားအကျိုးတရားကုဏဟောလိုက်တယ်24နာရီရှိတဲ့အ낵ကဘယ်မှာစိတ်ကလေးကြနေလဲဆိုလို့ရှိရင်အဲတချို့ဘာအာကိုလဲအာကိုထားတာကဘယ်အာကိုဘာနဲ့စကားပြောလဲဆိုတာကိုယ်စိတ်ကိုယ်စိတ်တချို့ဘာနဲ့စကားပြောလဲတဲ့နတ်တီနဲ့စကားပြောနေတယ်ဘယ်နတ်တီနဲ့စကားပြောလဲတဲ့အောင်နဲ့တင်နဲ့38မင်းနဲ့စကားပြောတယ်ပုပ်ပါကမေတော်ကြီးတင်နဲ့စကားပြောတယ်မင်းကြီးမင်းလေးနဲ့စကားပြောတယ်မင်းကြီးမင်းလေးနဲ့စကားပြောနေတယ်အခုကတည်းကပစ္စုပန်ကာလကမင်းကြီးမင်းလေးနဲ့စကားပြောရင်မင်းကြီးလေးအောက်မင်းကြီးလေးအောက်ကိုဝင်မဲ့တာမှစကားပြောတာဒါပဲပြောတယ်နတ်ပြည်6တက်ကနတ်တင်နဲ့စကားပြောနိုင်တာမဟုတ်ဘူးကွယ်မဟုတ်တဲ့မိစ္ဆာနတ်တွေဘာမှအကျိုးမပေးနိုင်တဲ့နတ်တွေကိုသွားပြီးတော့မိစ္ဆာနတ်တွေနဲ့စကားပြောတယ်အဲ့ဒီစကားပြောတာကိုစကားပြောတဲ့ရှိကိုဘယ်အလိအကျင့်ရှိတယ်လဲတဲ့24နာရီရှိတဲ့အ낵ကဘာကိုအာစိန်ကံပြုတ်နေလဲဆိုတာအဲ့တော့ဖိုးသမားကလည်း24နာရီရှိတဲ့အ낵ကဖိုးနဲ့ပဲစကားပြောတယ်စိတ်ကလေးကဖိုးပါပဲညွတ်တယ်ပုပ်ပါပြီးမေတော်ကြီးကိုအာကိုနေတဲ့ပုဂ္ဂိုလ်ကပုပ်ပါမေတော်ကိုစိတ်ကလေးကညွတ်ထားတယ်မင်းကြီးမင်းလေးကိုကိုးကွယ်တဲ့ပုဂ္ဂိုလ်ကလည်းမင်းကြီးမင်းလေးကိုညွတ်ထားတယ်အဲ့တော့စိတ်ကလေးပြောတာနော်နာအကြောင်းယူအကြောင်းနာအကျိုးကာလသုံးပါဒီတိုင်းသွားတယ်အဲ့တော့စိတ်ကလေးက24နာရီရှိတဲ့အ낵ကဘယ်ဟာကိုအာကိုထားတယ်လေတဲ့။နာကြောင့်ယုံအကျိုးယုံကြောင့်နာအကျိုးလို့ဘုရားဟောထားတယ်။သေကာနီးဆက်ဆက်ဘာနဲ့စကားပြောလဲတဲ့။အောက်မှာဘာဒီနဲ့စကားပြောနေလဲတဲ့။မင်းကြီးမင်းလေးနဲ့စကားပြောနေရင်မင်းကြီးမင်းလေးရှိသွားမယ်လားမ။ဖိုနဲ့စကားပြောရင်ဖိုရှိသွားမယ်မ။ဖိုစောင့်ရမယ်မ။သမီးနဲ့စကားပြောနေလို့ရှိရင်သမီးစောင့်ရမယ်မ။သားနဲ့စကားပြောရင်သားစောင့်ရမယ်မ။တိုက်ကြီးနဲ့စကားပြောနေရင်တိုက်ကြီးစောင့်ရမယ်မ။ကားကြီးနဲ့စကားပြောနေရင်ကားကြီးနဲ့စကားပြောနေရင်ကားဆောင်ရမယ်မှဘဲဒီကြက်တင်နဲ့စကားပြောရင်ဘဲဒီကြက်တင်ဘဲဒီကြက်တင်စီကိုရောက်သွားလိမ့်မယ်မှနွားနဲ့စကားပြောနေရင်နွားနဲ့နွားဖြစ်လိမ့်မယ်မှအဲ့တော့ကိုအเจ้าနဲ့ကိုအကျိုးပဲကိုစကားပြောတာကဘဲနဲ့စကားပြောလဲတရားသူကြီးကြီးကြတော့ဘဲစကားပြောနေလဲတဲ့တရားကြီးစစ်နေတာပဲအဲစိတ်သာချဝင်းလုံးနေကြပြန်တော့လဲတဲ့ဘာလဲနေတဲ့လွတ်ဖို့လောက်နဲ့ခေါင်ကြဖို့လောက်ပဲဒါပဲလဲနေတဲ့စိတ်သာချအเจ้าတရားအကျိုးတရား24နာရီရှိတဲ့အ낵ကဒီစိတ်ပဲဘယ်အမှုငါတိုင်းငွေရဘလောက်ရမယ်ဆိုတဲ့ဥစ္စာလောဘတက်မဲ့နေစိတ်တွေကဘယ်ညှော့တယ်လဲလောဘတက်မဲ့လောဘဆိုတာဘာလဲပိတ်တာပိတ်တာပိတ်တာစိတ်တွေအဲ့တော့တရားသူကြီးတွေလည်းလိမ့်ကြမယ်အဲ့တော့တနေ့ကိုရှင်မင်းကြီးတွေလည်းအတိတ်ကလာတော့ကအုတ်ချုပ်နေတဲ့တိုင်းပြည်ကြီးအုတ်ချုပ်နေတဲ့မင်းလုံနေတဲ့ရှင်မင်းကြီးတွေလည်း24နာရီရှိတဲ့ကတိုင်းပြည်ကြီးပဲဒါပဲတတိယနေအဲတတိယနေလည်းအဲဒါပဲ तू ကစိတ်ကဒီဟာ24နာရီရှိတဲ့တိုက်ပြည်ကြီးကို तू ကဒါပဲလုံတာဘယ်ဆောက်ရမလဲတဲ့အဲဝေမာတိကပိတ်တယ်ရောဖြစ်တော့မှာပဲဗျမိစ္ဆာနတ်တွေဖြစ်မယ်အဲ့တော့24နာရီရှိတဲ့အ낵ကစိတ်ကလေးဟာငါတို့စိတ်ကလေးတွေဖြစ်နေတဲ့ဥစ္စာဘယ်မှာနံလေးညှော့ထားလဲဆိုတဲ့ဥစ္စာတရားသူကြီးကလည်း24နာရီရှိတဲ့အ낵ကအဲမနဲ့မိုးလင်းလာတဲ့ဆိုတဲ့ကတရားသူကြီးယုံကိုနံလေးငါသွားတော့မယ်ဆိုနံလေးကညှော့တယ်ယုံကြည်ကသွားတာပဲနံညွှန်လိုက်တဲ့နံလေးကအကြောင်းတရားယုံကြည်ကသွားတာကအကျိုးတရားထိုင်နေပြီးတရားစင်နေတာကနံကအကျိုးကိုခံစားနေတဲ့နံအကြောင်းယူအကျိုးယုတ်ကအကြောင်းနံကအကျိုးကာလသုံးပါဒီတိုင်းသွားအဲ့တော့24နာရီရှိတဲ့အ낵ကဈေးဆိုင်ထိုင်ရောက်နေတဲ့ပုဂ္ဂိုလ်ကလည်းယုံနံကိုမြင်မြင်ယုံနံကိုသိရင်သိပညာပရမတ်ကိုကွဲရင်ကွဲနံယုတ်ကိုသိရင်သိမသိလို့ရှိလို့ရှိရင်ပြမနဲ့မိုးလင်းလာဆိုလို့ရှိရင် ထမင်းတော့ထမင်းကြိုက်ကလေးနဲ့ဆိုင်သွားတာပဲနန်လေးကငါဆိုင်သွားရအောင်မယ်ဆိုမိုးနဲ့လာတဲ့ကအဒီစိတ်ပဲရှိတယ်အဲဒီစိတ်ရှိတာဘယ်သွားမလဲတဲ့ဒီစိတ်ဖြစ်နာတော့နန်ကသွားချင်တယ်ဆိုတဲ့စိတ်ကလေးဖြစ်ပေါ်လာတော့ယုံကြည်ကသွားယုံကြည်ကသွားတာကဘာလဲအကျိုးတရားနန်လေးကစိတ်ဆော်ပေးတာကအကြောင်းတရားနန်လေးကဈေးဆိုင်ထိုင်ရောက်နေတာကနန်အကျိုးတခံစားနေတယ်အဲနာအကြောင်းယူအကျိုးယူအကြောင်းနာအကျိုးကာလာသုံးမှာဒီတိုင်းသွားတယ်အဲ့ဒါကြောင့်မလို့ပြင်းညက်သွားရတတ်သက်ပါပါတယ်လို့အဲ့ဒီတော့သာသနာကြီးမြင်တဲ့အချိန်ခါမှာတက္ကရာကမများနာညွတ်ရရုပ်စာတိဖြစ်ကြပါလိမ့်မယ်လို့အကြောင်းတရားအကျိုးတရားဖြစ်မှာစိတ်တွေကိုသိရင်သိမသိတဲ့ပုဂ္ဂိုလ်မှန်လားများကတော့အကြောင်းအကျိုးမှမမြင်တဲ့ပုဂ္ဂိုလ်သစ္စာလေးပါတရားတော်များကြီးမှမရတဲ့ပုဂ္ဂိုလ်ရေစုံမြော့ပြီးဆုံးဆုံးမြုပ်ကြပါလိမ့်မယ်လို့ဘာကြောင့်လဲတဲ့သိမှမသိပဲကိုစိတ်မှမသိပဲကိုအဲ့ဒါပါလေတဲ့စိတ်ကိုမသိလို့ရက်ဆင်းရမှာအဲ့ဒါကြောင့်မလို့ဒကာမကြီးတို့ဒကာကြီးတို့သာသနာကြီးနဲ့မှီတဲ့အချိန်ကကြိုးစားပြီးအထုတ်ကြပါလို့ဥပဇင်းကအလုတ်သမားမို့လို့အလုတ်သမားမို့လို့အလုတ်သမားပါလို့ပြောတာအဲ့တော့ဒီတိုက်နေကြမယ်ဆိုလို့ရှိရင်သာသနာဘကလုတ်တဲ့လုပ်ငန်းစီနဲ့နေကြမယ်ဆိုလို့ရှိရင်ပြန်ဒါနာလေးနဲ့တင့်တိမ်မယ်သွားပြီးတော့သီလလေးနဲ့ဆောက်တည်ထားတဲ့သီလလေးနဲ့တင့်တိမ်မယ်ဒီလိုတင့်တိမ်နေမယ်ဆိုလို့ရှိရင်ပြန်ဒကာရကမများရင်းစုံမျောကြတော့မယ်ဘာကြောင့်လဲအပေကြတော့မယ်အဲ့လိုမြတ်စွာဘုရားလက်ထက်ကပရိနိဗ္ဗာန်ပြုတ်သွားပြီးတော့လှူလိုက်တဲ့ဒါနကုသိုလ်ကံညာမြတ်စွာဘုရားလက်ထက်အာသာသနာဇီးတွေအတွက်မှာအဲလှူလိုက်တာပြီးဓမ္မသောကမင်းကြီးလောက်လှူတဲ့ပုဂ္ဂိုလ်ရှိပါဦးမလားပြီးဓမ္မသောကမင်းကြီးကလှူလိုက်တဲ့ဥစ္စာဇီးဒီပေါင်း8400ရေကောင်ပေါင်း8400ကိဋ္တိမသားတွေတဲ့သားတွေသမီးတွေအကအကုန်လုံးသားတွေရှင်ပြုတ်တာပဲအကုန်လုံးဇီးဒီပေါင်း8400ရေကောင်ပေါင်း8400တခါတဲ့9ရက်9လတခါတည်းသမယီချောင်းစီလှူတဲ့အလိုအခုပုံကိုယ်တွေဒီလောက်လှူနိုင်ပါအောင်မလားဒီလှူတဲ့ပုံကိုယ်တွေကြတော့ယုံနာမမြင်ယုံနာမသိပညာပရမမကွဲဒိဋ္ဌိမပြုတ်တော့မိစ္ဆာဒိဋ္ဌိကြီးဖြစ်ပြီးတော့အပေလေးပါးဆင်းပြီးစပိတ်ကြီးဖြစ်ရတယ်ပိတ္တကြီးဖြစ်ရတယ်စိတ်ကိုမသိတော့အဲ့ဒီတော့ဒီတခါတော်မများလည်းပဲထွန်းဤတူစွာပဲမိစ္ဆာဒိဋ္ဌိအသိအမြင်လော့အောင်လောက်ကြမလုတ်လို့ရှိရင်ပြန်နာညွတ်ရဇယုတ်စာတိဖြစ်ကြလေပဲကိုသွားရပြညတ်ကဘယ်လိုထွက်ထားသလဲတဲ့အထဲဆိုင်ဆိုအထဲပိုင်ရှင်ဖြစ်လိမ့်မယ်အဲဆက်ပိုင်ရှင်ဆိုဆက်ပိုင်ရှင်ဖြစ်လိမ့်မယ်ရွှေဆိုင်ပိုင်ရှင်ဆိုရွှေဆိုင်ပိုင်ရှင်ဆိုဝေမန္တိကပိတ္တာတွေတော့ဖြစ်လိမ့်မယ်စောင့်ရတယ်အဲ့ဒါဘာလဲတဲ့နာအကြောင်းယုတ်အကျိုးယုတ်အကြောင်းနာအကျိုးအဲအကြောင်းအကျိုးဖြစ်နေတာမသိဘူးအဲ့ဒီတော့ဒကာဒကာမများအလောက်ကလုံမှရပါလိမ့်မယ်တို့လုံကြပါလို့ဥပဇင်းကတိုက်တွန်းပါတယ်မလုံဖဲနဲ့တော့မနေကြနဲ့လုံရင်လုံမလုံလို့ချင်းရင်စုံစုံမြုပ်လိုက်မယ်လူသသိမ့်စေတယ်လို့လူတယောက်မဖြစ်ဘူးဘာကြောင့်လဲတဲ့ယုံနာမမြင်လို့ယုံနာမသိလို့သိထားတာကဘာအသိတွေသိထားလဲတဲ့ပညာတွေသိထားလို့ပညာမဟုတ်လို့အဲ့တော့ပညာသိကနေပြီးတော့တရားဓမ္မများပညာသိကြောင်းကြပါလို့အသိလေးတွေကြောင်းကြပါလို့ဒါကြောင့်အကျင့်နဲ့ဝင်ကြပါလို့ဒီသာသနာကြီးမှီတဲ့အချိန်ခါမှာသမထဝိပဿနာတရားကျင့်ကြအားထုတ်လိုက်လို့ရှိရင်အသိအမှန်နေအမှန်မြင်အမှန်သိတဲ့တရားတွေတွေ့လာပါလိမ့်မယ်လို့ဘာကြောင့်မလို့လဲအဲ့ဒီတော့အသိတွေနော်အဲ့ဒီတော့ဥပဇင်းလက်ကျင့်လာတဲ့တရားမလို့စိတ်တွေကိုပြောပြအဲ့ဒီတော့ဒကာဒကမများဟာဖြင့်အခုဂုဏတုံးကခေါ်လိုက်တဲ့အကြောင်းတရားအကျိုးတရားဟာဖြင့်အပေတရားအပေကိုမလွတ်တဲ့တရားတွေကိုဟောတယ်အဲအခုဒကာဒကမများဘုရားကဟောထားတယ်ပညာပရမတ်နှစ်ခုရှိတယ်ဓာတုဇေတိတဲ့ပရိဘောဂဇေတိတဲ့ဥဋ္ဌိတဇေတိတဲ့ဓမ္မဇေတိတဲ့ဇေတိလေးပါရှိတယ်ပရမတ်မှလည်းရှိတယ်ဓာတုဇေတိပရိဘောဂဇေတိဥဋ္ဌိတဇေတိဓမ္မဇေတိတဲ့ဇေတိလေးပါရှိဇေတိလေးပါရှိတော့ပြညတ်မှလည်းမရှိဘူးလားသမုဒ္ဓိသစ္စာနဲ့ကဓာတုဇေတိဆိုတာဘယ်ဇေတိလဲပြညတ်ပရမတ်ကိုဒါကြောင့်မလို့ဖယားကကံကတာသိရဲ့လားလို့မေးတာကံကတာကဘယ်လိုလဲသမုဒ္ဓိသစ္စာနယ်မြေကဓာတုဇေတိကဘယ်လိုပရိဘောဂဇေတိကဘယ်လိုဥဋ္ဌိတဇေတိကဘယ်လိုဓမ္မဇေတိကဘယ်လိုသမုဒ္ဓိသစ္စာနယ်ကနယ်မြေကပရမတ်သစ္စာနယ်မြေကဓာတုဇေတိရဲ့ပရိဘောဂဇေတိရဲ့ဥဋ္ဌိတဇေတိရဲ့ဓမ္မဇေတိဇေတိလေးပါရှိတယ်ကံကတ္တအဲကံကတ္တဆိုတော့သမုဒ္ဓိသစ္စာနယ်မြေကဇေတိကဘယ်ဇေတိလဲသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်သီလလုံးပုံတမာရီလုံးပုံပညာလုံးပုံကိုတခါတည်းကိုဟောခြင်းလို့စိတ်တွေဟောခြင်းလို့ဒီဇေဒီတွေကိုပြောတာပါဗျာမပြနဲ့အဲ့တော့သမုဒ္ဓိသစ္စာနယ်မြေကဇေဒီကားတဲ့ဘယ်ဇေဒီလဲလို့အဲ့ဒီဇေဒီကိုလည်း꿰ရပရမတ်ဇေဒီ꿰ရင်တော့ဘယ်ပြောကောင်းမလဲ သမုဒိသစ္စာနယ်မြေကဇေဒီကပါလေတဲ့ဓာတုဇေဒီဆိုတာပါလေတဲ့မြတ်စွာဘုရားကိုတော်မြတ်ကြီးဓာတ်တော်တွေတိဆောက်ကိုးကွယ်ထားတာအဲ့ဒါဓာတုတိဇေဒီခေါ်တယ်ဓာတ်တော်တွေဓာတ်တော်ပရိနိဗ္ဗာန်ပြုသွားတော့မဲတေဇောတလောင်ပြီးတော့ဓာတ်တော်တွေကျမ်းနေအဲ့ဓာတ်တော်တွေဓာတုဇေဒီခေါ်တယ်အဲ့ဒါဓာတ်တွေမြတ်စွာဘုရားဓာတ်တော်တွေအဲ့ဒါဓာတုဇေဒီခေါ်တယ်ဒီဓာတ်တော်တွေကပါလေပြည့်ညတ်တွေပါဓာတုဇေဒီလောကီနယ်ကဒါကိုးကွယ်ရမကိုးကွယ်နဲ့တော့မဖြစ်ဘူးကိုးကွယ်ရမယ်ပရမသစ္စာနဲ့မရောက်သေးဘူးကိုးကွယ်ရဓာတုစေတီဆိုတာဘာလဲတဲ့ဖရာဤဓာတ်တော်တွေယဟန္တာများဓာတ်တော်တွေရှင်ပြည့်စေကဓာတ်တော်တွေအက္ကသောကမဟာသောကရှင်သာယပုတ်တရားရှင်မောက္ကလန်တို့ဓာတ်တော်တွေအဲ့ဒီဓာတ်တော်တွေတိဆောက်နိဗ္ဗာန်ကူးသွားတဲ့ပုဂ္ဂိုလ်တွေဓာတ်တော်တွေတိဆောက်ကိုးကွယ်တာဓာတုစေတီပရိဘောဂစေတီဆိုတာဘာလဲတဲ့ပရိဘောဂစေတီဆိုတာဘာလဲမြတ်စွာဘုရားဤတောင်မွေးတော်ရေသနုတ်တော်သိမ့်ချွတ်တော်စွဲတော်ဆံတော်အာတော်အဲဒါဒီအဲ့ဒါဒီစုပေါင်းပြီးတော့ဇေဒီဘုရားကြီးတိဆောက်ကိုးကွယ်တာဘာလဲတဲ့ပရိဘောဂဇေဒီခေါ်တယ်အဲ့ဒါစုပေါင်းပြီးတော့ဘုရားဤပရိဘောဂဤတောင်မွေးတော်သင်္ကာဧကတိသင်္ပိုင်ဒုက္ခမခေါ်တယ်လို့မခေါ်တယ်အဲရေသနုတ်တော်တောင်မွေးတော်တင်းချစ်တော်ဇွဲတော်ဆန်းတော်အာန်တော်ညရိုးတော်ပေါင်ရိုးတော်ပေါ့ဗျာလက်ရိုးတော်ဒီအရိုးတွေပေါ့အဲ့ဒီဖရာဤအသောဆောင်နေစူပေါင်းပြီးတော့တဲ့ဇေဒီဖရာကြီးတိဆောက်ကိုးကွယ်တာအဲ့ဒါပရိဘောဂဇေဒီခေါ်တယ်အဲ့ဒါမြတ်စွာဘုရားဒါပြည့်ညတ်ဇေဒီခေါ်တယ်အဲ့ဒါပရိဘောဂဇေဒီအဲဩဒိဋ္ဌဇေတိတဲ့ဩဒိဋ္ဌဇေတိဆိုတော့ဘယ်ဇေတိလဲအခုဒီဓမ္မယုံထဲမှာကြီးစင်းလူကြီးလားရွှေစင်းလူကြီးလားမပြောတတ်ပါဘူးအဲ့ဒါဖရာဤကိုစားကိုရည်မှန်းထားတာအဲ့ဒါဩဒိဋ္ဌဇေတိခေါ်တယ်ဒါပြည့်ညတ်ဇေတိတမုဒိသစ္စာနယ်မြေကဇေတိသုံးပါဩဒိဋ္ဌဇေတိဆိုတာကအခုရုပ်ပွားတော်ကြီးဖရာဤရုပ်ပွားတော်စင်းလူတော်ကြီးရုပ်ပွားထုတ်ထားတာအဲ့ဒါဖရာကိုစားဆိုပြီးတော့ရည်မှန်းပြီးတော့ကိုးခွေတာအဲ့ဒါဩဒိဋ္ဌဇေတိခေါ်တယ်အဲ့ဒါသမုဒိသစ္စာနဲ့ကဓမ္မဇေတိဆိုတာဘယ်ဇေတိလဲတဲ့အခုဖရာနှုတ်ကပတော်တွေကိုထားပြခဲ့တဲ့ပိဋကသုံးပုံဓမ္မခန္ဓာ7400ပိဋကပေါင်း7400ထားပြခဲ့တဲ့ဥစ္စာအဲ့ဒါပါလေတဲ့ဓမ္မဇေတိခေါ်တယ်အဲ့ဒါပြည့်ညတ်တယ်သမုဒိသစ္စာနဲ့ကဒီဇေတိပဲသိဒီဇေတိပဲကိုးခွေကြရမယ်ကုသိုလ်ရအောင်ကာအလုပ်ကိုလုပ်ကြဖရာရှိခိုးကြပရိဘောဂဇေဒီကိုရှိခိုးကြဩဒိဋ္ဌဇေဒီကိုရှိခိုးကြဓမ္မဇေဒီကိုရှိခိုးကြဓာတုဇေဒီကိုရှိခိုးကြကံရအောင်ကံရအောင်နိဗ္ဗာန်ရမလားပေတော့မှမရဘူးကံမရကုသိုလ်တွေရပေတော့မှမရဘူးအဲ့ဒါပါလေတဲ့သမုဒိသစ္စာနယ်ကကံတရားတွေအဲ့တော့ကာလုတ်တွေဒီစိတ်တွေကသမုဒိသစ္စာနယ်မြေကနေပြီးပရမသစ္စာနယ်မြေကူးလို့ရှိရင်တော့ဒါတွေမရှိတော့ဘူး။ဒါလည်းတဲ့သမုဒိသစ္စာနယ်မြေကပုဂ္ဂိုလ်တွေဓမ္မဒါနယ်ကပုဂ္ဂိုလ်တွေဒါတွေကြက်ကြက်လုံးကြ။ဖရာကိုအာကြီးရှိခိုးကံပေါ်တဲ့အချိန်ကအကျိုးပေးမှာကို။အဲဒီတော့ဓာတုဇေဒီကိုကိုယ်ခွဲ။အဲပရိဘောဂဇေဒီကိုကိုယ်ခွဲ။ဩဒိဋ္ဌဇေဒီကိုကိုယ်ခွဲ။ဓမ္မဇေဒီကိုကိုယ်ခွဲ။အဲ့ဒီဓာတုဇေဒီဆိုတာကပညာဇေဒီဆိုတာကမြတ်စွာဘုရားဤဓာတ်တော်ရင်ဒီဆောက်ကိုခွဲတာဓာတုဇေဒီဖရာဤရေသနုတ်တော်တင်ကျစ်တော်စွဲတော်ဆန်တော်အာတော်ဓာတ်တွေကိုစူပေါင်းပြီးတော့ဇေဒီကြီးတိဆောက်ကိုခွဲတာကပရိဘောဂဇေဒီအဲ့ဒါတွေကိုခွဲတာကုသိုလ်ရတယ်ကုံရှိခိုးတာကုသိုလ်ရတယ်ရှိခိုးတာကြောက်စင်းလူဖရာကြီးကုံရှိခိုးတာကုသိုလ်ရတယ်အဲ့တော့ဓမ္မဇေဒီဆိုတာဘာလဲတဲ့မြတ်စွာဘုရားဤဓမ္မခန္ဓာ7400ပေစာပေါင်း7400ထားပြခဲ့တဲ့ပိဋကသုံးပုံကိုအဲ့ဒါဓမ္မစီရီခေါ်တယ်ပြညတ်စီရီအဲ့ဒါတွေကိုကိုးကွယ်ကုသိုလ်ရတယ်အဲ့တော့သမုဒိသစ္စာနယ်မြေကမလွတ်တဲ့ပုဂ္ဂိုလ်ဓာရီကြက်ကြက်လို့မြတ်စွာဘုရားအဲပရိဘောဂစီရီရွှေကုံဘုရားကြီးကိုသွားခိုးဟောဒီထဲကကြောက်စင်းသူဘုရားကြီးကိုဓာကြီးတွေကိုဩဒိဋ္ဌစီရီဩဒိဋ္ဌစီရီကိုရှစ်ခိုးဓမ္မစီရီကိုရှစ်ခိုးဓာတုစီရီကိုရှစ်ခိုးကုသိုလ်တွေရမယ်မခိုးရင်ဆုံးလုံးမြုပ်သွားမယ်လောက်ကြရလိမ့်မယ်ဒီကာလုတ်တွေကိုကာလုတ်ကနေပြီးတော့ညာလုတ်ကိုကူးလို့ရှိရင်တော့ကောင်းတာပေါ့ဗျအဲ့ဒီတော့
တချို့ပြောနေပြောတာရှိတယ်ဒီကောင်လုပ်တယ်ဒါတွေကကာနေပါကွာဒါတွေကလည်းလုပ်ဖို့မလုပ်ပါဘူးပဏပရမလည်းမရောက်ဘဲနဲ့ဘယ်လိုပြောလဲဒါတွေကဘာလဲကျွတ်လန်းပါလားဒါတွေသမုဒ္ဓိသစ္စာတွေကဒီအလုပ်ကိုမှမလုပ်ရင်ဒီမဲ့လူရနဲ့ရမပေါ်တော့ဘူးမဖြစ်တော့ဘူးအဲ့တော့ကြက်ကြက်လုပ်ကြကံတရားတွေကိုလုပ်ရမှာအဲ့တော့ဒီကံတရားတွေလက်လွတ်နိုင်တာကဘယ်လိုလက်လွတ်ပါလဲဥပမာဘာနဲ့တူလဲတဲ့ပင်လေတဲ့မှာဒီခါတဲ့သင်္ဘောစီးသွားတော့သင်္ဘောကြီးနဲ့ရောသင်္ဘောကြီးနဲ့တော့တရားဓမ္မများစင်သေးကောင်ပုတ်ကြီးတကောင်တွေ့စင်သေးကောင်ပုတ်တဲ့အပုတ်ကြီးကိုသင်္ဘောကနဲ့တော့တွေ့စရာတားတွေ့စရာမရှိဘူးမရှိတော့စင်သေးကောင်ပုတ်ကြီးကလည်းပုတ်ဆော်ကလည်းအနန္တနဲ့အနန္တတော့တရားဓမ္မများစင်သေးကောင်ပုတ်ကြီးပုတ်ဆော်နန္တယ်လို့တက်မရှိပဲမနေနဲ့တက်စီတက်စီလိုက်ပြီဆိုလို့ရှိရင်ဖြင့်ပင်လေတဲ့ကိုပျော်ပြီးတော့မနေနဲ့စင်သေးကောင်ပုတ်ကြီးနဲ့တခါတက်စီပြီးတော့ပင်လေတဲ့ကိုလေညင်းလေးခါမနေနဲ့လေညင်းလေးခါနေပြီဆိုရင်စင်သေးကောင်ပုတ်ကြီးကတော်တော်ကြာကြာတော့ပုတ်ပွားပြီးတော့အယိုးငါးစားပါများလာတော့တော်ကြပျော်ကြပြီးမြုပ်သွားမယ်သေရောအဲ့ဒီတော့စင်သေးကောင်ပုတ်ကြီးပုတ်စော်နံပေတဲ့တဲ့လက်တစ်ဖက်ကနေပြီးစင်သေးကောင်ပုတ်ကိုမိမိရရဖက်မိမိရရဖက်ပြီးတော့တခါလက်တစ်ဖက်ကနေပြီးတော့ကမ်းပါရောက်အောင်အရက်ရက်တော့ကမ်းပါရောက်ပြီးဆိုတော့ပုတ်စော်နံတယ်လို့ဒီစင်သေးကောင်ကြီးကချင်းနဲ့ကလှုပ်တော့တော့ကိုပဲကရောက်သွားပြီမသေးတော့ဘူးဘာကြောင့်လဲတဲ့တချို့ပြောနေပြောတာရှိတယ်ကံလှုပ်တယ်ပါကွာဒါဒီကဘာမှမဟုတ်ပါဘူးလို့ဆိုဝိပဿနာတရားမကျင့်တဲ့ပုဂ္ဂိုလ်ကံလှုပ်ကိုကြက်ကြက်လှုပ်ကံလှုပ်မှမလှုပ်လို့ရှင်အဲမပေါ်တော့ဘူးသာမှတ်တော့စုံစုံကိုမြုပ်ရောဗျာဘာကံလှုပ်ကိုလှုပ်အဲ့တော့ကံလှုပ်ကညာလှုပ်ကိုရင်တော့ဟုတ်တာပေါ့အဲ့တော့ကံလှုပ်ကနေပြီးညာစခန်းကိုကူးကြအောင်ဆိုရဘာကြောင့်လဲတဲ့အခုဟောလိုက်တာကဘာလဲတဲ့သမုဒ္ဓိသစ္စာနယ်ကဇေဒီ၄ပါးကိုဟောတာပရမတ်သစ္စာနယ်ကဇေဒီ၄ပါးကိုဟောအောင်ပဲပရမတ်သစ္စာနယ်ကဇေဒီ၄ပါးကမြင်ကောင်းတဲ့တရားမျိုးမဟုတ်ဘူးမမြင်ကောင်းတဲ့တရားပရမတ်ဇေဒီဆိုတာဘာလဲတဲ့အဲ့တော့ဥပဇင်းဟာအတိတ်ကာလတုန်းကတရားဓမ္မများနှစ်ကျော်ကျော်သုံးနှစ်ကျော်ကျော်သုံးနှစ်လောက်ရှိပြီအခုကရဟန်းဝါနဲ့6ဝါရ6ဝါရတော့အခုသုံးနှစ်ကျော်သွားပြီပေါ့လေဟင်္ဒရမြို့ကြီးကိုသွားပြီးတော့ဓမ္မယုံကြီးတရားဟောတရားဟောတဲ့အချိန်ခါကျတော့ပရိယကျွန့်ကြေတဲ့ဥပဇင်းရဲ့တဃာကြီးဩအခုအိမ်တော်ပရိဘောဂဆိုတဲ့တဃာကြီးရှိတဲ့ဥပါတဲ့ဓမ္မကြီးအဲဓမ္မကြီးနဲ့ဓမ္မကြီးနာမည်တော်မိတ်နဲ့ဥပဇင်းရဲ့တဃာကြီးပါပဲတော်ကြော့တဲ့အဲ့ဒီဓမ္မကြီးတွေကပြန်ဆောင်ပြီးတော့ဓမ္မကြီးတဃာကြီးပြန်ဆောင်သွားလို့ဥပဇင်းကလည်းဟင်္ဒရမြို့ကြီးကိုလိုက်ပြီးတော့တရားဟောတရားဟောတော့အဲ့ဒီဒဂါကြီးဥပါရဲ့ဒဂမကြီးကလေဒီဆရာတော်ဘုရားကြီးရဲ့တပည့်ကိုစာကလည်းအနန္တတ်စာအတန်တတ်တော့ဥပဇင်းကနောက်ကသံဃာကဘလောက်ပါသွားလဲဆို10ပါးပါသွား10ပါးပါသွားတော့တရားဟောပြီးတဲ့အချိန်ခါကျတော့မနဲ့မိုးလင်းတဲ့အချိန်ခါကျတော့အရှင်ဘုရားဈေးညံနေပါလိလျှောက်တော့ငါးမျက်နှာဘုရားကြီးထဲမှာလျှောက်ပြီးတော့တခါတည်းလှဲ့ဈေးညံလျှောက်ဈေးညံလျှောက်တော့နောက်ကပုဂ္ဂိုလ်တွေအကြည့်ဒီပုဂ္ဂိုလ်ဘုရားရဲ့ဝတ်မရှိဝတ်မခိုးပါလားဘုရားလည်းဝတ်မချဘူးတဲ့ဒီပုဂ္ဂိုလ်ဟာတဲ့ဒီလိုပြောတယ်အဲ့ဒီတော့ဒဂမကြီးဥပါရဲ့အမကသူများကပြောတယ်ကြတော့ကိုတော့တော်တော်ပြင်လာတဲ့ကိုတော်ကဖះလည်းဥမတိုက်ပါလားတဲ့ဝဲမချပါလားတဲ့ဒီလိုအဲ့ဒီတော့အဲ့ဒီဒဂမကြီးကလည်းစာတတ်တာကိုလေဒီဆရာတော်ဖះကြီးတပည့်အနန္စာတတ်တယ်ဒီဒဂမကြီးကအဲ့ဒီတော့ဥပဇင်းကိုတက်လာတဲ့အချိန်ခါကျတော့နေကင်း၃နာရီလောက်ကျတော့ဥပဇင်းမေးတယ်အရှင်ဖះတဲ့မြတ်စွာဘုရားကိုဥတိုက်ပါသေးလားအာဒကမကြီးဘယ်နဲ့လဲဥမတိုက်ပဲနေပါမလားဒကမကြီးဥတိုက်တာကတော့ဥပဇင်းကတော့တကယ်မပညာဇေဒီဟုတော့ဥမတိုက်ဘူးဒကမကြီးပရမဇေဒီဟုတော့ဥတိုက်တယ်ဒကမကြီးပညာပရမရှိတယ်မဟုတ်လားဒကမကြီးရှိပါတယ်ဘုရားအဲ့တော့ခုနဟောလိုက်တဲ့ဥစ္စာဒကမကြီးကိုပြန်ပြီးတော့ပညာဇေဒီ၄ပါးကိုဟောလိုက်ပရမဇေဒီဆိုတဲ့ပုံကိုကြပရမဇေဒီကိုတခါပြန်ဟောဥပဇင်းကဒကမကြီးปรมัตถ์สีรีဆိုတာမြင်ကောင်းတဲ့တရားမဟုတ်ဘူးဒကမကြီးအဲ့တော့ปรมัตถ์สีรีဆိုတာဓာတုစီရီရဓမ္မစီရီဓာတုစီရီရပရိဘောဂစီရီရဩဋိဋ္ဌစီရီရဓမ္မစီရီရปรมัตถ์สีรีစီတယ်ဒကမကြီးဘယ်လိုပါလဲဖရာဒကမကြီးနာအကြောင်းယုတ်အကျိုးယုတ်အကြောင်းနာအကျိုးရှိတယ်မဟုတ်လားမှန်တော့ပါဖရာအဲ့ဒီတော့နံလေးကကြည့်ကျင်လို့ယုတ်ကြီးကကြည့်တာဒကမကြီးနံလေးကမကြည့်ကျင်တော့ဘူးဒကမကြီးနံလေးကကြည့်ကျင်တဲ့စိတ်မရှိတော့ယုတ်ကြီးကမကြည့်တော့ဘူးဒကမကြီးနံလေးကနားမထောင်ကျင်တော့ယုတ်ကြီးကနားမထောင်နံလေးကမနားကျင်တော့ယုတ်ကြီးကမနား နံကလေးကမစားရင်တော့ယုတ်ကြီးကမစားဘူးနံလေးကမထိရင်တော့ယုတ်ကြီးကမထိဘူးနံလေးကမသိရင်တော့ယုတ်ကြီးကမသိဘူးဒီမှာကြီးမှန်လားပါဗျာအဲတကား6ပောက်ကအာယုံ6ပါးဟာပြည့်နံကမကြည့်ရင်တော့ယုတ်ကြီးကမကြည့်တော့မျက်စိက3စိတ်သွားတယ်ဒီမှာကြီးမျက်စိတကားနားတကားနှာခေါင်းတကားပါးစပ်တကားကိုယ်တကားမနှောတကားတကား6ပောက်ကအာယုံ6ပါးဟာပြည့်တကမာကြီးဒါမျက်စိပေါက်ကလည်းကြည့်ကျင်တဲ့စိတ်တော့မျက်စိကလည်းမကြည့်တော့ဘူးမှိတ်ထားပြီတကမာကြီးကမျက်စိဓာတ်ကလည်းတီးသွားပြီတကမာကြီးကမျက်စိဓာတ်ကနားဓာတ်ကနှာထောင်နှာခေါင်းဓာတ်ကပါးစပ်ဓာတ်ကကိုယ်ဓာတ်ကမနောဓာတ်ကဓာတ်6ပါးတီးသွားပြီအဲ့ဒီကဘာလဲဓာတ်6ပါးကြည့်ကျင်တဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့မကြည့်တော့ဘူးမျက်စိကမကြည့်တော့ဘူးနားထောင်ညင်တဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့နားမထောင်တော့ဘူးနားညင်တဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့မနားတော့ဘူးစားခြင်းနဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့မစားတော့ဘူးထိခြင်းနဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့မထိတော့ဘူးသိခြင်းနဲ့ဆိုတဲ့စိတ်ကလေးမရှိတော့မသိတော့အဲ့ဒါဓာတ်၆ပါးတည်တော့ဓာတုစီတီခေါ်တယ်ပရမတ်တည်သဘောတည်သဘောတည်မကြည့်ခြင်းနဲ့စိတ်မသိခြင်းနဲ့စိတ်မနားညင်တဲ့စိတ်မကြားခြင်းနဲ့စိတ်မစားခြင်းနဲ့စိတ်မထိခြင်းနဲ့စိတ်မသိခြင်းနဲ့စိတ်တကား6ပောက်ကအာယုံ6ပါးဓာတ်6ပါးတီးသွားတဲ့အဥ္စါကိုဓာတုဇေတီဆိုတဲ့အဥ္စါမြင်ကောင်းသလားဓမ္မကြီးကမြင်ကောင်းမှုတဲ့မသိကောင်းပါဘူးဗျာအဲ့ဒါဘာခေါ်လဲတဲ့ပရမဇေတီခေါ်တယ်ပရမဓာတုဇေတီခေါ်တဲ့ဓာတ်6ပါးတီးသွားတာအဲ့ဒါဓာတုဇေတီခေါ်တယ်လို့အဲ့ဒါကံကတ္တချားလားအဲ့ဒါပရမဇေတီခေါ်တာအဲ့ဒါဓာတ်6ပါးတီးလာစိတ်ကလေးကိုကြည်ကျင်နေဆိုတဲ့စိတ်ရှိမှကြည်တာနားထောင်နေတဲ့ဆိုတဲ့စိတ်ကလေးဖြစ်မှနားထောင်တာနားထောင်နေတဲ့စိတ်နားကြားနေတဲ့စိတ်နာညင်တဲ့စိတ်စားညင်တဲ့စိတ်ထိညင်တဲ့စိတ်သိညင်တဲ့စိတ်အဲဓာတ်၆ပါးတည်တယ်ဆိုတာအဲ့ဒါဓာတုဇေတီလို့ခေါ်တယ်ပရိဘောဂဇေတီတဲ့ပရိဘောဂဇေတီဓာတ်၆ပါးတည်သွားတော့မျက်စိကနေပြီးတော့အာယုံမှမထွက်တော့ဘဲနဲ့လောဘစိတ်ဒေါသစိတ်မောဟစိတ်ဆိုတော့စိတ်တွေမရှိတော့ဘူးဓာတ်၆ပါးတည်သွားတော့ပရိဘောဂဇေတီဆိုတော့ဘာလဲတဲ့မြတ်စွာဘုရားပရိဘောဂဇေတီဆိုတော့ဘယ်ဇေတီလဲတဲ့မြတ်စွာဘုရားဇေတီဟာပရိဘောဂဇေတီဆိုတော့ပရမစီရိယသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မဲ့ခင်ရှင်းပါမဲ့ခင်ရှင်းပါဟာမြတ်စွာဘုရားကိုတော်မြတ်ကြီးကခန္ဓာထဲမှာသီလသမာဓိပညာပြည့်စုံနေတယ်သီလမဲ့ခင်သုံးပါးသမာဓိမဲ့ခင်သုံးပါးပညာမဲ့ခင်နှစ်ပါးမဲ့ခင်ရှင်းပါကိုမျက်မှောက်ခန္ဓာထဲမှာမျက်ခင်ရှင်းပါမျက်မှောက်ပြုတ်တာအဲ့ဒါပါလေတဲ့မြတ်စွာဘုရားဤပရိဘောဂခေါ်တယ်သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်အဲ့ဒီသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ကအထုသလဲဓာတုဇေတီဓာတ်၆ပါးတည်သွားတော့အထုသလဲစောင့်ထိတ်နေရတဲ့သီလမျိုးမဟုတ်ဘူးလုံပြီးသားသီလဖြစ်သွားတယ်မဲ့ကချက်ပါမဲ့ကမျက်မှောက်ပြုတ်ဓာတ်တည်သွားလို့ဗမာရိမဲ့ကပညာမဲ့ကသီလမဲ့ကမဲ့ကချက်ပါကိုမျက်မှောက်ပြအဲ့ဒါမဲ့ကချက်ပါဆိုတာမျက်စိကလည်းသီလဗမာရိပညာပြည့်စုံပြီမဲ့ကချက်ပါမျက်မှောက်ပြုတ်လိုက်ပြီအဲအသံပေါ်မှာလည်းသီလဗမာရိပညာပြည့်စုံတယ်အသံအသင်းပေါ်မှာလည်းသီလဗမာရိပညာပြည့်စုံတယ်အသံပေါ်မှာလည်းသီလသမားတွေပညာပြည့်စုံတယ်အနပေါ်မှာလည်းသီလသမားတွေပညာပြည့်စုံတယ်ရသာဤရုပ်ပေါ်မှာလည်းသီလသမားတွေပညာပြည့်စုံတယ်အတွေ့ပေါ်မှာလည်းသီလသမားတွေပညာပြည့်စုံတယ်ဓမ္မပေါ်မှာလည်းသီလသမားတွေပညာပြည့်စုံတယ်သီလသမားတွေပညာပြည့်စုံပြီသမာဝါယမသမာတတိသမာသမာဓိအဲသီလသမားတွေပညာတဲ့သီလပါလေသီလမဲ့ခင်သုံးပါသမာဓိကပါလေသမာဓိမဲ့ခင်သုံးပါစာလုံးမရွတ်တက်လို့သဘောဝနာကြအဲ့တော့ပညာမဲ့ခင်နှစ်ပါးတဲ့ဝိဇာဏ်အဲ့တော့မဲ့ကြီးရှင်းပါအထုတလဲလောက်ပြီးစောင့်ထိနေရတဲ့သီလာမျိုးမဟုတ်အိန္ဒြိယသံဝရသီလာအဲ့ဒီသီလာကိုလုံကြုံတော့229ဆောတိတ်ခါဖို့လုံသွားမဲ့ကြီးရှင်းပါမျက်မှောက်ပြုတ်လိုက်ဘာကြောင့်ဒီမဲ့ကြီးရှင်းပါကိုဘာကြောင့်မျက်မှောက်ပြုတ်လဲတဲ့အထုတလဲလောက်ထိနေရတဲ့သီလာမျိုးမဟုတ်ဘူးဓာတ်ချက်ပါတီးသွားလို့လုံပြီးသားသီလာဖြစ်တယ်အထုတလဲလောက်ထိနေရတဲ့သီလာမျိုးမဟုတ်ဘူးသီလာမဲ့ကြီးသမာဓိမဲ့ကြီးပညာမဲ့ကြီးဓာတ်ချက်ပါတီးရင်ဓာတုဇေတီလဲတီးသွားပြီမဲ့ပရိဘောဂဇေတီလည်းတည်တယ်ဥထိတ်တဇေတီလည်းတည်တယ်ဓမ္မဇေတီလည်းတည်တယ်ဟောဇေတီလေးပဲတည်ဆောက်သွားအဲ့တော့အဲ့ဒါကဘာတည်းမဲ့ခင်ရှင်းပါမျက်မှောက်ပြုတ်ထားတာကဘာလဲတဲ့မြတ်စွာဘုရားကြီးပရိဘောဂဇေတီတက္ကမကြီးရဲ့မှန်လားပါဘုရားတဲ့အဲ့ဒါ log e log out တရားနှစ်ဌာနရှိတယ်ပရမဇေတီဒီနော်လို့မဲ့ခင်ရှင်းပါမျက်မှောက်ပြုတ်ထားတဲ့ဥစ္စာကိုသီလမဲ့ခင်သီလဖြစ်နေပုံသမာဓိတည်နေပုံပညာဖြစ်နေပုံဒီလိုသူ့စိတ်ကလေးသူဖြစ်နေသူ့ခန္ဓာကိုယ်ကသူတွေ့ထားလို့သူတည်ကြည်တဲ့စိတ်ကလေးဘယ်လိုသိသလဲဓမ္မကြီးကပရမတ်တွေကိုသဘောလေးကိုဘယ်လိုသိလဲသိဘူးတဲ့အဲပရမစေတီဘုရားရှင်ကိုတော်မြတ်ကြီးပရိဘောဂစေတီဆိုတာအဲ့ဒီဟာသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်အဲ့ဒါပရိဘောဂစေတီဆိုတာအဲ့ဒါဓမ္မကြီးကမှန်လားပါဗျာ ဩဒိဋ္ဌစေတီတဲ့နန္တရားဘယ်မှမထွက်တော့ဘူးတဲ့အာယုံကအာယုံ6သုံးစိတ်သွားတော့ခန္ဓာတဲ့အသိစိတ်ကလေးဟာဖြင့်စိတ်ကလေးဟာဖြင့်ဒုက္ခဒုက္ခလွတ်တဲ့နေရာလေးကိုတခါတည်းကိုရပြီးတော့ဥပါဒံချုပ်တဲ့နေရာလေးကိုဖရသမဘဝင်ပြီးတော့နေတဲ့စိတ်ကလေးဟာအဲ့ဒါပါလေတဲ့ဩဒိဋ္ဌစေတီတဲ့ဒီစိတ်ကလေးဟာဒုက္ခလည်းမခံစားဘူးဒုက္ခလည်းမခံစားဘူးအဲဒုက္ခဒုက္ခလွတ်တဲ့နေရာလေးကိုဥပါဒံရုပ်ချုပ်တဲ့နေရာလေးကိုတဏှာချုပ်တဲ့နေရာလေးကိုရပ်ပြီးတော့စိတ်ကလေးကခန္ဓာတည်းလွတ်နေတဲ့နေရာလေးကအဲ့ဒါဥဒိဋ္ဌစေတီခေါ်တယ်။ဒီစိတ်ကလေးသိနေတာဒီလိုရပ်နေတာဘယ်လိုကသိလဲ။နတ်တေမြမာတွေကတော့သိတယ်ဗျ။လူတွေကသိမှာမဟုတ်ပါဘူး။ပရမစေတီကို။ကြည့်မှသိ။အဲ့ဒါဥဒိဋ္ဌစေတီခေါ်တယ်။အဲ့ဥဒိဋ္ဌစေတီဆိုတာအဲ့ဒါပါလေတဲ့။ဒုက္ခဒုက္ခဒုက္ခဝေဒနာဒုက္ခဝေဒနာဒီဝေဒနာနှစ်ပါးလွတ်ပြီးတော့လွတ်တဲ့နေရာလေးကိုစိတ်ကလေးကအဲ့ဒီနေရာလေးကိုထားပြီးရက်ပြီးတော့နေတာအဲ့ဒါဥဒိဋ္ဌစေတီခေါ်တယ်ဓာတုစေတီဆိုတာဓာတ်6ပါးတည်သွားတာမျက်စိဓာတ်နာဓာတ်နှာခေါင်းဓာတ်ပါးစပ်ဓာတ်ကိုယ်ဓာတ်မနောဓာတ်အဲ့ဒါဓာတ်6ပါးတည်တာဓာတုစေတီခေါ်တယ်ပရိဘောဂဆိုတာလုံမိသားသီလဖြစ်တယ်အာယုံကအာယုံ6ပါးကိုထွက်ပြီးတော့အာယုံမခံစားတာသီလသမာဓိပညာပြည့်စုံသွားတယ်အဲ့ဒါပရိဘောဂစေတီခေါ်တယ်ဥဒိဋ္ဌစေတီဆိုတာဘာလဲတဲ့ဒုက္ခဒုက္ခလွတ်တဲ့နေရာလေးကိုခန္ဓာထဲမှာလွတ်နေတဲ့နေရာလေးကိုဖရသမဘဝင်ပြီးတော့တခါတည်းစိတ်ကလေးဟာကိုဒုက္ခဒုက္ခလွတ်တဲ့နေရာလေးကိုဥပါဒာယုတ်ချုပ်တဲ့နေရာလေးကိုစိတ်ကလေးထားပြီးတော့ရပ်ပြီးတော့ဖရသမဘဝင်နေတာချမ်းသာပြီးတော့သိနေတဲ့သဘောတရားလေးဝေဒနာလွတ်နေတာဝေဒနာချုပ်နေတယ်အဲဒုက္ခဝေဒနာဒုက္ခဝေဒနာချုပ်နေဒုက္ခဝေဒနာဒုက္ခဝေဒနာလွတ်တဲ့နေရာဥပါဒာချုပ်တဲ့နေရာတဏှာလွတ်တဲ့နေရာအဲ့ဒီစိတ်ကလေးပြအဲ့ဒါလေးကိုယူမှပြီးတော့အဲ့ဒီစိတ်ကလေးတစ်ခုတည်းဖြစ်နေလွတ်တဲ့နေရာအဲ့ဒါပါလေတဲ့ဥဒိဋ္ဌစေတီခေါ်တယ်အဲ့ဒါပရမစေတီခေါ်တယ်ဓမ္မစီရီတဲ့ငါဒီလောကသုံးပါးဘုံသုံးပါးမှာနတ်ပြည်လည်းငါဇာတိမဖြစ်တော့ဘူးဗြမာပြည်လည်းဇာတိမဖြစ်တော့ဘူးလူလောကလည်းမဖြစ်တော့ဘူးနောက်ထပ်အတိတ်တစ်ပါးငါမဖြစ်တော့ဘူးဘုံသုံးပါးငါလွတ်မြောက်ပြီးအသင်္ကတတမြတ်သောနိဗ္ဗာန်ကိုငါမျက်မှောက်ပြုပြီးနောက်ထပ်ငါကျင့်စရာလုံးစရာအကျင့်စင်ငါမရှိတော့ဘူးဆိုတဲ့ဥစ္စာအဲ့ဒါပါလေတဲ့လောကသုံးပါးကိုထိုးထွင်းပြီးသိလိုက်တဲ့ဥစ္စာအဲ့ဒါဓမ္မအောင်လို့ဆိုတာအဲ့ဒါဓမ္မစီရီခေါ်တယ်ဓမ္မကြီးရဲ့အဲ့ဒါပါလေအဲ့ဒါပရမစီတီကြီးဓမ္မကြီးရဲ့လို့အဲ့လိုပြောတယ်မှန်လားပါဗျာတဲ့နက်မြင်စရာမရှိတော့ဥပစင်းကဒကာဒကမကြီးကြောက်စင်းလို့မှမမြင်တော့ပဲနဲ့ပြညာကြီးမြင်မှသာပြညာကြီးကုန်းရှိခိုးတာဒကမကြီးရဲ့လို့ရွှေတုံဘုရားကြီးမြင်မှရွှေတုံဘုရားကြီးပြညာဘုရားကြီးကိုရှိခိုးတာပြညာမမြင်တော့ဘူးဒကမကြီးရဲ့ဒီမှာပရမစီတီတီတီးကုန်ပြီဒကမကြီးရဲ့လို့အဲ့လိုမှန်လားပါဗျာတဲ့တပည့်တော်အရှင်ဘုရားဟောမှာပဲသဘောပေါက်ပါတယ်ဘုရားတော်အဲ့ဒီဒကမကြီးတော်နဲ့ကပြောတယ်အဲဥပစင်းကတခါတည်းကံကတားကိုခြားပြောလိုက်တယ်အဲ့ဒီတော့ပုပ်ကိုယ်တွေကဟာကိုအခုသီလသမာဓိပညာပြည့်စုံဖို့ဟာအရေးကြီးပါတယ်လို့ဓာတုစေတီပရိဘောဂစေတီဥဒိဋ္ဌစေတီဓမ္မစေတီပညာစေတီပရမစေတီနှစ်ဌာနရှိပါတယ်လို့ကာကတာသမုဒိသစ္စာပရမသစ္စာနှစ်နယ်ရှိပါတယ်လို့တချို့ကတော့စိတ်ကိုမသိတော့ပညာလေးသိပြီးတော့ဘာပဲညာပဲလို့ပြောတတ်လို့ငါးပါးမှောက်ကုန်မယ်လို့ပြောတာပါဗျာကျင့်တဲ့ပုဂ္ဂိုလ်ကြတော့သိပါလိမ့်မယ်လို့စိတ်တွေကိုအဲ့ဒီတော့မကျင့်တဲ့ပုဂ္ဂိုလ်တွေကမသိပဲနဲ့အဲ့ဒါတွေတောပြောတောင်ပေါ်ပြောလို့ချင်းဥပစင်လာမေးပါလို့မေးစရာရှိလို့ရှိရဲ့အဲ့ဒီတော့မမေးပဲနဲ့အဲ့ဒီတော့တချို့ကပြောလိပြောတာဟင်္ဒရာမှာဟာဒီကိုတော့ကလည်းကြောက်စင်းလူဖရာကြီးကိုယ်ဝဲမချဘူးလို့ဒီလိုပြောတယ်ဥပစင်ကကြောက်စင်းလူဖရာကြီးကိုမြင်တာမဟုတ်ဘူးရွှေကုံဖရာကြီးကိုမြင်တာမဟုတ်ဘူးမမြင်လို့မြင်ရင်ချက်ခိုးတယ်ကြောက်စင်းလူဖရာကြီးကိုချက်ခိုးတယ်ဥပစင်ကပရမစီရီတွေမြင်တော့ပရမစီရီကိုဥတိုက်နေတယ်အဲ့ဒီတော့မသိတော့ဘာကြောင့်လဲတဲ့အဲ့ဒီတော့ပြောလိပြောတာရှိတယ်ဒီကိုတော်ကဖရာလည်းဝတ်မချပါဘူးလို့သူတို့ကကြောက်စင်းလို့ဖရာကြီးကိုပြညာဖရာကြီးကိုဖရာထင်နေတာကိုဒီမှာပရမဖရာတွေကိုနေတဲ့ဓာတုဇေတိပရိဘောဂဇေတိဥဒိဋ္ဌဇေတိဓမ္မဇေတိဇေတိလေးပါတိဆောက်ပြီးတော့နေတဲ့ဥစ္စာကိုတော့သူတို့မသိဘူးစိတ်တွေကိုတော့မသိတော့ဘူးအဲ့ဒါကိုပြညာဇေတိကြီးကိုသွားပြီးတော့အာယုံပြုခိုင်းတယ်မြင်မှမမြင်မြင်စရာရှိရင်သိစရာရှိတယ်မြင်စရာမရှိတော့သိစရာမရှိဘူးညှော့စရာလည်းမရှိတော့ဘူးဘာကြောင့်လဲတဲ့ကြောက်စင်းလို့ဘုရားကြီးကိုမြင်နေသေးလို့ရှင်ကြောက်စင်းလို့ဘုရားကြီးဝက်ကြောက်ဝက်ကုန်းချာမှာပေါ့ပြညာမစင်သေးလို့ရှင်ပြညာစင်သွားလို့ ਪਰ မပေါက်သွားတဲ့ပုဂ္ဂိုလ်ကဒီပြညာဘုရားတွေကိုမြင်တော့တာမဟုတ်ဘူးအဲဒီတော့ဓာတုဇေတိပရိဘောဂဇေတိဥဒိဋ္ဌဇေတိဇေတိလေးပါတီဆောက်ပုံအခုသမုဒိသစ္စာ ਪਰ မသစ္စာနည်းနည်းကန်ကတဟောပါတယ်ဗျာအဲဒီတော့သီလသမာဓိပညာမဲ့ခင်ချက်ပါအခုဟာကဘာလဲတဲ့သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ဘယ်လိုကြောင့်မဲ့ခင်ချက်ပါကိုမျက်မှောက်ပြုတ်တယ်လေတဲ့ဓာတ်6ပါးတည်သွားလို့ဘယ်လိုဓာတ်6ပါးတည်လဲတဲ့ဘယ်လိုသိလဲတဲ့မျက်စိကလည်းဓာတ်6ပါးတည်သွားတယ်ဘာကြောင့်လဲကြည်ကျင်တဲ့စိတ်မျက်စိကလည်းဒုက္ခဝေဒနာဒုက္ခဝေဒနာဒါသိနေပြီသိနေတော့ဝေဒနာတွေဖြစ်နေတော့မခံစားကျင်တော့မခံစားကျင်မခံစားကျင်တော့မြင်ကြနံကနတဲ့ယုတ်ကနနံကနယုတ်ကနဆိုတာနံကနဆိုတာဘာလဲတဲ့ တက္ကရာကမများနံကနဆိုတဲ့ဥစ္စာအခုမဟာဘုတ်ဓာတ်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ခါနံကနမကြည်လို့ရှိရင်ဖြစ်နံဖြစ်ပြက်ဆိုတာနံဖြစ်ပြက်တဲ့ရုပ်ဖြစ်ပြက်တဲ့နံဖြစ်ပြက်ကဘယ်လိုလဲရုပ်ဖြစ်ပြက်ကဘယ်လိုလဲဆိုတာတရားကျင့်တဲ့ပုဂ္ဂိုလ်တွေသိဖို့အရေးကြီးပါတယ်ဗျာနံဖြစ်ပြက်ဆိုတာစိတ်တသင်္ခါရစိတ်ကလေးတွေဖြစ်နေပုံအဲ့တော့နံဖြစ်ပြက်ဆုံးဖို့အရေးကြီးတယ်ရုပ်ဖြစ်ပြက်ဆုံးဖို့ဘုရားကပြည့်ညတ်တော်၅ချက်ထားခဲ့နာမပြည့်ညတ်တယ်သံဌာနပြည့်ညတ်တယ်ကဏပြည့်ညတ်တယ်သဘာဝပြည့်ညတ်တယ်သမုဟပြည့်ညတ်တယ်ပြည့်ညတ်၅ချက်ရှိပြည့်ညတ်၅ချက်မြင်တော့အဲ့တော့သောတာပန်ပြည့်ညတ်ပေဘုံသရဂံပြည့်ညတ်ပေဘုံအနာဂံပြည့်ညတ်ပေဘုံအရတ္တမေအရတ္တဖို့ပြည့်ညတ်ပေဘုံပြည့်ညတ်အစင်းစင်ပေသွားတာအဲပြည့်ညတ်အစင်းစင်လွတ်သွားတာပြည့်ညတ်အဲ့တော့သောတာပန်ပြည့်ညတ်ကဘယ်ပြည့်ညတ်လဲခေါ်သမုတ်ထားတဲ့ပြည့်ညတ်ကိုပေလိုက်မရှိပြည့်ညတ်မိစ္ဆာဒိဋ္ဌိအယူမှအမှမှခေါ်သမုတ်ထားတဲ့ပြည့်ညတ်ကိုပေတယ်သရဂံဒီသဌာနပြည့်ညတ်ကိုပေလိုက်ဘာကြောင့်သဌာနပြည့်ညတ်ပေလဲကဏပြည့်ညတ်ကိုမြင်နေလို့မြင်စရာရှိတော့ညှို့စရာရှိတယ်ညှို့စရာရှိတော့ခံစားစရာရှိအဲ့တော့သရဂံဒီကဏပြည့်ညတ်ကိုပေလိုက်အနာဂံဒီကဏပြည့်ညတ်ကိုကဏပြည့်ညတ်ကိုပေတယ်သရဂံဒီသဌာနပြည့်ညတ်ကိုပေတယ်အရတ္တမေအရတ္တဖို့ရတဲ့ပုဂ္ဂိုလ်ဟာသဘာဝပြည့်ညတ်ကိုပေလိုက်ပညာ၄ချက်ရှိတဲ့ ਨੇ ကနာမပညာတဲ့သံဌာနပညာတဲ့ကဏပညာတဲ့သဘာဝပညာတဲ့ဟောပညာ၄ချက်နောက်ကြမှာညာကနေပြီးသမုဟဆိုတဲ့ပညာမြင်တယ်အဲ့ဒီပညာ၄ချက်ဟာမြင်တာသဘာဝပညာဆိုတာသဘောတရားလေးမျက်စိတမိတ်လျှက်တပြက်လက်တွေ့ရုပ်ကလေးကတော့နာငရီသသိချုပ်ပြောက်ဖြစ်ပြနေတဲ့အာယုံရောက်ပြက်နေတဲ့သဘာဝရုပ်အဲ့ဒီသဘာဝရုပ်သဘာဝပညာကိုပယ်လိုက်တာအဲ့တော့မြင်ကြမရှိတော့ကြောက်ဆင်းလို့ဘုရားကြီးလည်းမမြင်တော့အမှုန်နေပဲမြင်သဘာဝသဘောတရားတွေဒါပဲရှိတော့အဲ့ဒါကြောင့်မလို့ရှင်းမခိုးတာကြောက်စင်းလို့ဘုရားကြီးကိုရွှေတဘုံဘုရားကြီးကိုဒါကြောင့်ရှင်းမခိုးတာမြင်စရာမရှိတော့ညှို့စရာမရှိဘူးညှို့စရာမရှိတော့ခံစားစရာမရှိတော့မြင်စရာရှိရင်ညှို့စရာရှိတယ်ညှို့စရာရှိတော့ခံစားစရာရှိတယ်ဒါကြောင့်မလို့ဖြစ်ပြက်ဆုံးနေတဲ့အသည့်ဆုံးတဲ့ပုဂ္ဂိုလ်ကသူများပြောလို့သာအဲ့ယူလာကုန်းပြီးတော့ပြညတ်ဘုရားကြီးကအာယုံချရတဲ့စိတ်ရှိလို့ကုန်းချတာမဟုတ်ဘူးပြညတ်ဘုရားကြီးမှသိတယ်အဲ့တော့ဘေးကပုဂ္ဂိုလ်တွေကဲ့ညီမှဆိုးလို့သာအဲပြပါလိုက်ပါဆိုလို့သာကုံဝိချဘာကြောင့်လဲတဲ့ပြညတ်ဖရာပရမဖရာသိသွားပြီကကတာသိသွားပြီညမယ်တရားကိုဒါကြောင့်ဆုံးလုံးဆရာတော်ဖရာကြီးခေါ်ထားတယ်ကြည့်ပြညတ်ပရမသိသည်မှလူများမဆိုရဘူးပြညတ်ပရမကွဲသည်မှလူများမဆိုရဘူးပြညတ်ပရမစက်သိသူမှလူများတယ်ဒါသမုဒ္ဓိသစ္စာဒါပရမသစ္စာနှစ်နယ်ကံကတာကိုသိမှသာလေအမြတ်ဆုံးတရားရောက်ဒီလိုမှမသိလို့ရှင်သမုဒ္ဓိသစ္စာတစ်ခုတည်းသိလို့မြတ်တဲ့တရားရမှာပရမဆိုတာလို့ဝေးပါလေအဲ့တော့သမုဒ္ဓိသစ္စာပရမသစ္စာနှစ်နေကံကတ္တကိုသိမှာအဲ့ဒီတော့ဒကာဒကမများအခုဟာကသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မဲ့ခင်ရှင်းပါကိုမျက်မှောက်ပြုပုံဟာကိုဒကာဒကမများဟောပါတယ်ဗျာအဲ့ဒီတော့ဓာတုစေတီပရိဘဝစေတီဩဋ္ဌိတစေတီဓမ္မစေတီပညာစေတီရယ်ပရမစေတီစေတီနှစ်ပါးကိုဟောပါတယ်လို့အဲ့ဒီတော့ဒီစေတီနှစ်ပါးကလည်းဒါကအကြောင်းတရားအကျိုးတရားကိုဟောပြောပါတယ်အဲ့ဒီတော့ဒကာဒကမများအခုဟာဖြင့်တရားနှလုံးဟာကျင့်ကြံအထုတ်တဲ့အချိန်ကယောဂီပုဂ္ဂိုလ်ဤသီလသမာဓိပညာပြည့်စုံပုံဘယ်လိုသီလသမာဓိပညာပြည့်စုံပုံလဲတဲ့ပညာပြည့်ရင်ပြည့်စုံသွားမှာပေါ့လေအဲဒီတော့သီလသမာဓိပညာဆိုတာညကလည်းသဘာဝလက္ခဏာသဘောတရားကိုဟောသွားပါတယ်အဲဒီတော့လက္ခဏာဆိုတာကဘုရားကဟောတာလက္ခဏာ၃ပါးနာမ်လက္ခဏာယုတ်လက္ခဏာအာသုဘိလက္ခဏာခန္ဓာ၅ပါးယုံနာ၂ပါးသောတာပန်ဤဆိုရင်အများကြီးစိတ်တွေကိုဟောရင်စာတဲ့မလို့ကောလာကောလာသောတာပန်နဲ့မဟာသောတာပန်နဲ့တတ္တခတုံသောတာပန်နဲ့ဒီလိုပြောနေပြောကြပြည်တယ်သောတာပန်စိတ်တွေကိုသိရင်အများကြီးစိတ်တွေကိုသိရင်ဘာကြောင့်လဲတဲ့ဓာတ်ဤတလုံးကိုပေါက်လို့သိသွားလို့ရှိရင်ဓာတ်သဘောကိုသိလို့ရှိရင်သောတာပန်ယုံနံကိုမြင်သွားတဲ့သောတာပန်ခန္ဓာကိုမြင်တဲ့သောတာပန်အနိစ္စဝိစ္ဆာဉာဏ်ရလို့ရတဲ့သောတာပန်ဒုက္ခဝိစ္ဆာဉာဏ်ရတဲ့သောတာပန်အနတ္တဝိဇ္ဇာဉာဏ်ရတဲ့သောတာပန်အတုဘသောတာပန်အဲသောတာပန်นี่အများကြီးစိတ်တွေပြောမယ်ဆိုလို့ချင်းအဲ့ဒီစိတ်တွေသိရဒါကြောင့်မလို့ဒကာဒကမများစိတ်တွေကိုသိလိုက်မယ်ဆိုလို့ချင်းညတော့ကဟောသွားတဲ့ဥစ္စာကသဘာဝသောတာပန်ဟောပါလေသဘာဝသောတာပန်ကနေပြီးတော့အခုအကြောင်းအကျိုးသောတာပန်ကိုဟောပြပါမယ်လို့သီလမဲ့ခင်ဖြစ်ပုံတမာတိမဲ့ခင်ဖြစ်ပုံပညာမဲ့ခင်ဖြစ်ပုံအဲ့တော့အကြောင်းအကျိုးဖြစ်တဲ့ခန္ဓာ၅ပါးအကြောင်းအကျိုးဖြစ်တဲ့သောတာပန်ကိုဟောပါမယ်ခန္ဓာ၅ပါးယုံနာ၅ပါးဖြစ်ပြီးပြည့်တဲ့သဘောတရားခန္ဓာ၅ပါးဟာအရိယသူတော်ကောင်းများဟာသောတာပန်ကြီးများ အစ္စဒတန်တန်ကရှားလိုက်တဲ့ဥစ္စာဟာဖြင့်တို့တို့ချုံရမယ်ကျိုးဝယ်လို့တော့ပြည့်လို့နေပြီအဲအဲ့တော့ဒကာရမများဘုရားဟောထားတဲ့တရားသတိပ္ပံတရား၄ပါးရှိပါတယ်ကာယသတိပ္ပံဝေဒနာသတိပ္ပံစိတ်တသတိပ္ပံဓမ္မသတိပ္ပံနဲ့သတိပ္ပံတရား၄ပါးနဲ့လိုက်လိုက်တဲ့အချိန်ကသတိပ္ပံတရား၄ပါးကလွယ်လို့နိဗ္ဗာန်ရောက်ကြုံတရားမရှိဘူးလေဘုရားဟောထားအဲ့တော့ကနုတ်စိတ်ကလေးဟာတို့တို့ချုံရတော့မှာပဲခွဲနေမယ်ဆိုလို့ချင်းစိတ်တီခွဲမယ်ဆိုရင်ကြားနေအဲ့တော့အာနာပါနသတိယူလိုက်တာအာနာပါနထွက်လေဝင်လေကိုယူလိုက်တယ်ဒါလေးကိုသတိပ္ပံတရား၄ပါးနဲ့လိုက်လိုက်တဲ့အချိန်ကာယသတိပ္ပံဆိုနှာသီးပြတွန်သဘောလေးကံသဘောလေးသိတာကာယသတိပ္ပံအောက်ကအမားနဲ့ကိုယ်နဲ့တွေ့လိုက်တဲ့ခါဝေဒနာခံစားလိုက်တာဝေဒနာသတိပ္ပံဝေဒနာတွေကိုခံစားတဲ့သဘောလေးကိုအတိဆုံးအောင်လိုက်တာစိတ်တသတိပ္ပံဒုက္ခဝေဒနာဆုံးသွားစိတ်တသတိပ္ပံနောက်အတိတ်တဖန်ပြက်ပြန်ပြက်လာတာသူသဘောသူပြက်လာတဲ့ဥစ္စာသူသဘောလက္ခဏာညာရိုက်တယ်ရုပ်သဘောနာမ်သဘောကိုသိလိုက်တာဓမ္မသတိပ္ပံသတိပ္ပံတရား၄ပါးဆုံးတာဆုံးဆုံးသွားတဲ့အချိန်ခါကျဒီနာမ်နဲ့ရုပ်နဲ့ပေါ်ကနေပြီးတော့ခန္ဓာ၅ပါးယုံနာတရားဖြစ်ပြီးပြည့်တဲ့သဘောတရားအကြောင်းတရားအကျိုးတရားမြင်လာတယ်ဘယ်လိုမြင်လဲခန္ဓာ၅ပါးကိုဘယ်လိုမြင်လဲဩရှုတဲ့အခါမှာသမာဓိနဲ့ပညာနဲ့ချင်းလိုက်တဲ့အချိန်ကဩငါအခုမြင်နေတာဓာကြီးရကျဘုရားရှင်ကိုရောမြတ်ကြီးဟောထားတာခန္ဓာ၅ပါးယုံနာတရားဆိုတာဘယ်ဟာလဲခန္ဓာ၅ပါးဆိုတာယူပဲခန္ဓာဝေရณะခန္ဓာသင်ညာခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာနံခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုံနာ၅ပါးပါလားဩငါအခုမြင်နေတာကယူပက်ခန္ဓာဒီယုတ်ကြီးဟာအာသုဘယုတ်ကြီးပါလားအယုစုကြီးပါလားဒီယူပက်ခန္ဓာယုတ်ကြီးယုတ်တရားကြီးဟာဘာမှသိတတ်တဲ့တရားမရှိပါလားဒီပေါ်ဦးစီးနေတာကဘာလဲဖောက်ပြန်တဲ့ယုတ်ကဲခံစားတတ်တဲ့နာယဝေရณะခန္ဓာဝေရနာရိယဝေရณะခန္ဓာဖြစ်လာမှသင်ညာကပေးတဲ့သင်ညက်ခန္ဓာသင်ညာပြီးမှပြုပြင်စီရင်ပေးလိုက်တဲ့သင်္ခါရသင်္ခါရခန္ဓာဝိညာဏံလေးကတော့သိပြီးပြက်သွားပါလားခံစားပြီးပြက်သွားပါသိပြီးပြက်သွားပါလားဒီလိုသိခန္ဓာ၅ပါးမြင်ဝေဒနာဘောကနေပြီးတော့ခန္ဓာ၅ပါးမြင်ဝေဒနာဘောကဩမြင်တာကဒီယုတ်ကြီးကဘာမှသိတတ်တဲ့တရားမရှိဘူးဒီယုတ်ကြီးပေါ်မှာသိတတ်တဲ့တရားမရှိပါလားဒါကြီးအယုစုကြီးမိမ့်ပါလည်းမဟုတ်ယောက်ျားလည်းမဟုတ်အပုပ်အသူကြီးပါအတုပါကြီးလက္ခဏာမြင်ယုတ်တုံးယုတ်ကဲကြီးအတုပါလက္ခဏာမြင်မြင်တာယူပယူပဲခန္ဓာဘုရားဟောတာတက်မှန်ပါလားမြင်တာယူပဲခန္ဓာမဟာဘုတ်တကြီးလေးပါဖောက်ပြန်လာတာခံစားလိုက်တာဝေဒနာခန္ဓာနာကခံစားလိုက်တာဝေဒနာခန္ဓာဝေဒနာဒီနာလို့ပြောတာဟုတ်ဝေဒနာခန္ဓာဝေဒနာခန္ဓာဖြစ်လာမှနာရယ်ကြိုက်တယ်လို့သင်ညာပိတ်တာသင်ညက်ခန္ဓာနာရယ်လို့ကြိုက်တယ်လို့သင်ညာပိတ်လိုက်တော့နာရာကြီးကိုကတ်ညက်လိုက်တာຢာကနာတဲ့စိတ်ကိုမခံစားနိုင်တဲ့စိတ်တွေဖြစ်သွားတာကသင်္ခါရခန္ဓာပါလားຢာကစိတ်ဒေါသစိတ်ဖြစ်သွားတယ်သင်္ခါရခန္ဓာပါလားဝိညာဏံကလေးကတော့သိပြက်သွားတယ်ဩနာခန္ဓာ၄ပါးယုတ်တရားခန္ဓာ၅ပါးယုံနာနှစ်ပါးဖြစ်ပြီးပြက်တဲ့သဘောတရားခန္ဓာ၅ပါးသာဖြစ်တယ်ခန္ဓာ၅ပါးသာပြက်ပါလားလို့ဒီလိုသိအဲ့တော့ဓာတ်ကြီး၄ပါးပေါ်ကနေပြီးတော့ယုတ်ဝေဒနာပေါ်မှာယုတ်ပေါ်မှာဟောသီလလုံးသွားဘာကြောင့်လဲတဲ့သာယာနှစ်သက်တဲ့ຢာကစိတ်မဖြစ်ဘူးသီလလုံးသွားသီလမဲ့ကဖြစ်လို့ဘာကြောင့်ဖြစ်တယ်တဲ့အတုပအယုစုကြီးကိုယူပက်ခန္ဓာအမှန်မြင်လို့အမှန်သိလို့ယုတ်ပေါ်မှာမြင်တဲ့အပေါ်မှာယုတ်ကြီးပေါ်မှာအတုပယုတ်ကြီးပေါ်မှာຢာကစိတ်လွတ်သွားဒေါသစိတ်လွတ်သွားတယ်မောဟစိတ်လွတ်သွားတယ်အဲ့ဒါပါလေတဲ့ရုပ်ပေါ်မှာတိလလုံသွားဘူးဝေဒနာပေါ်မှာအစွဲဥပါဒံပြုတ်သွားဘူးဘယ်လိုပြုတ်သွားပုံလဲတဲ့ဖောက်ပြန်တဲ့သဘောဝေဒနာသည်ဓာတ်ကြီးလေးပါဖောက်ပြန်လာတဲ့အချိန်ကနာငါဝေဒနာခံစားလိုက်တယ်ဝေဒနာသည်နာပါလားနာဤလက္ခဏာပါလေတဲ့ဝေဒနာခန္ဓာပဲရှိတယ်ခံဝေဒနာခန္ဓာကိုသိလိုက်ဝေဒနာခန္ဓာဖြစ်လာမှသာလျှင်သင်ညက်ခန္ဓာကသင်ညာပေးတယ်သင်ညာကဘယ်လိုပေးလဲတဲ့တင်းနာပေါ်လာလို့ဝေဒနာခန္ဓာဖြစ်လာတော့သင်ညာကပေးတယ်ဘယ်လိုပေးလဲတင်းတယ်လို့သင်ညာပေးလိုက်တယ်တင်းနာကြီးကိုအယူမှားသွားတယ်မိစ္ဆာဒိဋ္ဌိဖြစ်သွားတင်းနာကြီးကိုမခံစားခြင်းနဲ့စိတ်ဖြစ်သွားတယ်သင်္ခါရခန္ဓာဖြစ်သွားပြီຢာကစိတ်ဒေါသစိတ်မောဟစိတ်အဲသင်္ခါရခန္ဓာတွေဖြစ်ကုန်အဲစိတ်တွေဖြစ်ကုန်ပြုတ်ပြင်းပေးလိုက်ပြီစိတ်တွေဝိညာဏကလေးရတော့တိပြတိပြတိပြတိပြတိပြအဲ့လိုတိပြသွားအဲအကြောင်းအကျိုးခန္ဓာ၅ပါးပါလားဒီလိုသိဩဒီယူပခန္ဓာယုတ်တရားကြီးရှိလို့ဝေရณะခန္ဓာရှိဝေရณะခန္ဓာရှိလို့သင်ညာကပေးတယ်ပညာပေးလို့သင်္ခါရကပြုပြင်ပေးတယ်ຢာကစိတ်ဒေါသစိတ်မောဟစိတ်ဖြစ်တာသင်္ခါရခန္ဓာဖြစ်သွားတယ်စိတ်တွေဒီစိတ်တွေဖြစ်သွားတာသင်္ခါရခန္ဓာဝိညာဏံလေးကတော့သိပြသိပြသိပြသိပြသိသိယုံမရှိတယ်ဝိညာဏံကတော့ဝေဒနာခံစားတဲ့စိတ်ကတစ်စိတ်ပညာပေးတဲ့စိတ်ကတစ်စိတ်သင်္ခါရဖြစ်ပြီးတော့ຢာကစိတ်ဒေါသစိတ်မောဟစိတ်ဖြစ်သွားတာသင်္ခါရခန္ဓာဖြစ်သွားတဲ့စိတ်ကစိတ်တစ်စိတ်စိတ်တွေကစေတသိက်တွေဖြစ်သွားတဲ့စိတ်ကတစ်စိတ်သင်္ခါရခန္ဓာတွေဖြစ်ကုန်ပြီစေတသိက်ဝိညာဏံလေးကတော့သိပြသိပြသိပြကပ္ပိစိတ်ကလေးကတော့သိပြီးပြတ်သွားတယ်ဩခန္ဓာ၅ပါးယုံနာတရားဖြစ်ပြီးပြည့်တဲ့သဘောတရားအကြောင်းကြောင့်အကျိုးဖြစ်တယ်ပါလားလို့ဒီလိုသိရဘယ်လိုအကြောင်းကြောင့်အကျိုးဖြစ်အောင်မြင်တာယူပက်ခန္ဓာအယုတ်တရားကြီးအကျိုးတရားယုတ်ကြီးဒီအကျိုးတရားယုတ်ကြီးပေါ်မှာအကျိုးတရားယုတ်ကအကြောင်းပြန်လိုက်တော့ဝေဒနာအကျိုးတရားဝေဒနာအကျိုးတရားကအကြောင်းပြန်လိုက်တော့သင်ညာအကျိုးတရားသ တင်ညာအကျိုးတရားကအကြောင်းပြန်လိုက်တော့သင်္ခါရခန္ဓာအကျိုးတရားသင်္ခါရခန္ဓာအကျိုးတရားအကြောင်းပြန်လိုက်တော့ဝိညာဏံအကျိုးခံစားတယ်ဝေဒနာခံစားတယ်ဒါလည်းဩအကြောင်းကြောင့်အကျိုးဖြစ်နေပါသူသဘောသူဆောင်ကြပါလားခန္ဓာ၅ပါးကလည်းသူသဘောသူလောက်ကြတယ်ဒီယုပ္ပဲခန္ဓာယုတ်တရားကြီးရှိလို့ဝေဒနာရှိဝေဒနာရှိလို့တင်ညာရှိတင်ညာရှိလို့သင်္ခါရပြုပြင်ပေးတယ်သင်္ခါရပြုပြင်ပေးလို့ဝိညာဏံခံစားတယ်ဩသူ့လို့သူလောက်ကြပါလားသတ်စီပဲဩသူသဘောသူဆောင်ကြတယ်သင်ညာကလည်းအဲဝေဒနာကလည်းဝေဒနာဝေဒနာခန္ဓာကလည်းဝေဒနာရှိတယ်သင်ညာကလည်းသင်ညာပဲပေးတတ်တဲ့သဘောသင်ညာကလည်းသင်ညာပေးဝေဒနာဖြစ်လာမှသင်ညာကပေးတတ်တဲ့သဘောသင်္ခါရသင်ညာပေးပြီးမှသာလေသင်္ခါရကပြုပြင်စီရင်ပေးတဲ့စေတသိက်တွေဖြစ်သွားတဲ့သဘောဝိညာဏကလေးကတော့ခံစားပြီးပြည့်တဲ့သဘောဩသူသဘောသူဆောင်တယ်သင်ညာကလည်းသူသဘောသင်္ခါရကလည်းသူသဘောဝိညာဏကလည်းသူသဘောအဲယူပက်ခန္ဓာကလည်းသူသဘောဩခန္ဓာ၅ပါးခန္ဓာ၅ပါးသာဖြစ်လာတဲ့ခန္ဓာ၅ပါးသာဖြစ်တဲ့ဝေဒနာဘောကဒီလိုဖြစ်သွားအဲ့ဒီဝေဒနာဘောကနေပြီးတော့ဟောသီလတုံသွားသီလမဲ့ခင်၃ပါးဖြစ်သွားသီလမဲ့ခင်၃ပါးဖြစ်သွားတော့တမာရီမဲ့ခင်လည်းတည်ကြည်သောစိတ်ကလေးကခန္ဓာ၅ပါးပေါ်တည်သွားပညာတွေကလည်းဖြစ်တယ်ခန္ဓာ၅ပါးသာဖြစ်တယ်ခန္ဓာ၅ပါးသာပြည့်တယ်လို့ဒီလိုသိတယ်ပညာဖြစ်သွားဟောသီလမဲ့ခင်တမာရီမဲ့ခင်ပညာမဲ့ခင်ဝေဒနာဘောကသီလမဲ့ခင်တမာရီမဲ့ခင်ပညာမဲ့ခင်ဖြစ်သွားရုပ်ပေါ်ကလည်းအတုပယုတ်ကြီးကိုထင်လိုက်တယ်။ယာကစိတ်ဒေါသစိတ်မောဟစိတ်သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်ရုပ်ပေါ်မှာလည်းသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မဲ့ခင်ကျမကိုမျက်မှောက်ပြုလိုက်တယ်။ဝေဒနာပေါ်မှာလည်းအစွဲဥပါဒံပြုတ်သွားတယ်။သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မဲ့ခင်ကျမပြက်ပေါက်ပြုလိုက်တယ်။အဲ့ဒါကြောင့်မလို့ဒီအစ္ဆတတဏ္ဏကဓာတ်ကြီးလေးပါပေါ်ကခန္ဓာ၅ပါးယုံနာတရားဖြစ်ပြီးပြက်တဲ့သဘောတရားအကြောင်းကြောင့်အကျိုးဖြစ်တဲ့သူသဘောသူဆောင်ပါလားလို့ဒီလိုသိ။အဲ့ဒီတော့မှအပြင်မဟိတ္တကြပြန်တော့ဘယ်လိုမြင်လဲတဲ့။ဩမြင်တာယူပဲ့ခန္ဓာနောက်အစဉ်ဟိုသွားပြီးသိလိုက်တာကခံစားလိုက်တာကဝေဒနာခန္ဓာတင်ညာပြေးလိုက်တာကမိမရဲ့ယောက်ျားရဲ့ကိုယ့်ရဲ့ကြောင်ရဲ့လို့တင်ညာပြေးလိုက်တာတင်ညာခန္ဓာမိမရဲ့လို့တင်ညာပြေးလိုက်လို့မိမကိုຢာကစိတ်တွေဖြစ်သွားတယ်မောဟစိတ်တွေຢာကစိတ်တွေဒေါသစိတ်တွေဖြစ်သွားတာကစေတသိက်တွေဖြစ်သွားတာကသင်္ခါရတဲ့ခန္ဓာစိတ်တွေပြောတာကလားလို့ပြောတာမဟုတ်ဘူးဗမာလို့ပြောတာစိတ်တွေကိုဗမာလို့ပြောရင်ဗမာလို့သိမယ်စိတ်တွေကိုအဲ့တော့သင်ညာခန္ဓာကဘယ်လိုပေးလိုက်တဲ့ဝေဒနာဝေဒနာခန္ဓာပြစ်ပြီးမှသင်ညာကပေးတာသင်ညာပေးမှသင်္ခါရခန္ဓာကဘယ်လိုဖြစ်လဲတဲ့ယာကစိတ်ဒေါသစိတ်မောဟစိတ်ဒီစိတ်တွေဖြစ်သွားတယ်သင်္ခါရခန္ဓာအဲ့ဒီဟာစေသသိက်တွေအဲ့ဒါကအပေပေးမှအကျိုးပေးမှအပေအကျိုးပေးမှဝိညာဏကလည်းသိပြက်သိပြက်သိပြက်သိပြက်သိပြက်ဒါလည်းရှိအဲ့ဒီတော့တကား6ပောက်ကအာယုံ6ပါခန္ဓာ5ပါးသာဖြစ်တယ်ခန္ဓာ5ပါးသာဖြစ်တယ်ဒါလည်းရှိတော့အဲမိမယောက်ျားမမြင်တော့ဘူးအဲ့ဒီတော့တကား6ပောက်ကအာယုံ6ပါမြင်စေကြားစေနားစေစားစေထီစေသိစေမျက်စိနဲ့မြင်လိုက်တဲ့အချိန်ကလားခန္ဓာ၅ပါးသာဖြစ်လာတယ်ခန္ဓာ၅ပါးသာဖြစ်တယ်ဒါပဲရှိတော့နားနဲ့အသားနဲ့ကြားလိုက်တဲ့အချိန်ကခန္ဓာ၅ပါးသာဖြစ်တယ်ခန္ဓာ၅ပါးသာဖြစ်တယ်သူသဘောသူဆောင်ကြတယ်အဲသူသဘောသူဆောင်တဲ့သဘာဝဓာတ်တွေသဘာဝယုတ်သဘာဝနာခန္ဓာ၅ပါးကလည်းသဘာဝခန္ဓာ၅ပါးသူသဘောသူဆောင်ကြတယ်ဆိုတဲ့သဘာဝဖြစ်သိတော့အသားပေါ်မှာလည်းခန္ဓာ၅ပါးသာဖြစ်လာတယ်ခန္ဓာ၅ပါးသာဖြစ်တယ်ဒါပဲသိခန္ဓာ၅ပါးပဲသိအနာပေါ်မှာလည်းခန္ဓာ၅ပါးပဲသိတယ်ခန္ဓာ၅ပါးသာဖြစ်တယ်တကား6ပောက်ကအာယုံ6ပါးခန္ဓာ၅ပါးဖြစ်တယ်ခန္ဓာ၅ပါးသာဖြစ်တယ်ဓာတ်ကြီးလေးပါပေါ်လည်းခန္ဓာ၅ပါးသာဖြစ်တယ်ခန္ဓာ၅ပါးဖြစ်တယ်ဤကောဓမောတစ်ခုတည်းတည်သွားအဲ့ဒီလိုတည်သွားတော့တကား6ပောက်ကဖယားကဟောထားတဲ့ကာယသတိပ္ပဏ္ဏကာယနုပါဒနာတဲ့သမထဝိပါဒနာတဲ့သမာဓိပညာတဲ့သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်လုံပုံကိုပြောပြသမာဝါယမသမာသတိသမာသမာဓိသမဝါယမဆိုတဲ့ဥစ္စာဗာလဲတဲ့မဟာသောတာပန်ကြီးများဟာဖြင့်သမဝါယမသမသတိသမသမာဓိဆိုအသိမကင်းတော့ဘယ်လိုအသိမကင်းတာလဲတဲ့အကြောင်းအားဖြင့်ဆိုတော့ပြစ္ဆုတ်ပါအကြောင်းအားဖြင့်ဆိုတော့တက်ခဲတိုင်းတက်ခဲတိုင်းအာယုံပြုတ်နေတာမဟာသောတာပန်ကြီးများဘယ်အာယုံပြုတ်လဲတဲ့အစင်းနဲ့တက်ခဲမယ်အာယုံပြုတ်လိုက်တာသမဝါယမအသိလေးသွားကြိုက်တာဘာကြိုက်တယ်တဲ့ခန္ဓာ၅ပါးကိုသိလိုက်တာသမသတိသမသမာဓိဆိုတာဗာလဲတဲ့ခန္ဓာ၅ပါးပြတ်တဲ့သဘောကိုသိလိုက်တာသမသမာဓိမျက်စိဘောက်ကလည်းသမာဝါယမသမာသတိသမာသမာဓိသုံးပါးရ။နားကလည်းသမာဝါယမသမာသတိသမာသမာဓိသုံးပါးရ။နှာခေါင်းဘောက်ကလည်းသမာဝါယမသမာသတိသမာသမာဓိသုံးပါးရ။ပါးစပ်ကလည်းသမာဝါယမသမာသတိအသိမကင်းတော့ဘူး။စကား၆ဘောက်ကအာယုံ၆ပါးသမာဝါယမသမာသတိသမာသမာဓိဖြစ်။ဒါကြောင့်မလို့မျက်စိတကနားတကနှာခေါင်းတကပါးစပ်တကကိုယ်တကဟာဖြင့်ဖယားကဟောထားတယ်ကာယသတိပဋ္ဌာန်ကာယနုပဒနာတဲ့။သမထဝိပဒနာတဲ့သမာဓိပညာတဲ့။ဖယားဟောထားတယ်အဲ့တော့ကာယသတိပ္ပဏ္ဏကာယနုပဒနာဆိုတော့အတူချုံးမြင်လို့တရားဓမ္မများပြောတာအဲ့တော့ကာယသတိပ္ပဏ္ဏကာယနုပဒနာဆိုတာဘယ်လိုအသိလဲလို့မေးစရာရှိတယ်အဲကာယသတိပ္ပဏ္ဏကာယနုပဒနာ မြင်လိုက်တာလေးကိုခန္ဓာ၅ပါးကိုသွားသိလိုက်ကာယသတိပဋ္ဌာန်အဲခန္ဓာ၅ပါးပြည့်တဲ့သဘောလေးသိလိုက်တာကာယနုပါဒနာကာယသတိပဋ္ဌာန်ကာယနုပါဒနာဆိုဘုရားဟောထားတာအလကားထားတကယ်တော့ဒီစိတ်တွေမှမသိဘဲနဲ့သင်ညာလေးသိပြီးတောပြောတောင်းပြောလို့မရဘူးစိတ်မေးလိုက်လို့ချင်းရှားလဲလဲကောအဲ့တော့ဥပဇင်းတို့ကတော့ကိုယ်စိတ်ကိုစစ်ထားလို့စိတ်တွေအကုန်သိတယ
်အခုသဘာဝတွေဒီစဲရှားထားလို့သင်ညာရှားထားတာမဟုတ်ဘူးခန္ဓာကသဘာဝရှားထားလို့ဟောကကျွတ်လိုက်ရင်တရားသိနေပြီအဲ့တော့ဘုရားကဟောထားတဲ့ကာယသတိပဋ္ဌာန်ကာယနုပါဒနာတဲ့ကြားလိုက်တဲ့အသံလေးကိုဘာလို့သွားသိလိုက်တဲ့ခန္ဓာ၅ပါးကိုသိလိုက်တာကာယသတိပဋ္ဌာန်ခန္ဓာကိုသိတာကာယသတိပဋ္ဌာန်ခန္ဓာ၅ပါးကိုပြတ်သွားတဲ့ဟာလေးသိလိုက်တာကာယနုပါဒနာ။နာတာလေးကိုခန္ဓာ၅ပါးသိလိုက်တာကာယသတိပဋ္ဌာန်။ခန္ဓာ၅ပါးပြတ်တာလေးသိလိုက်တာကာယနုပါဒနာ။စားလိုက်တဲ့အရာတာလေးကိုခန္ဓာ၅ပါးပဲသိလိုက်တာကာယသတိပဋ္ဌာန်။ခန္ဓာ၅ပါးပြတ်သွားတဲ့သဘောလေးကိုသိလိုက်တာကာယနုပါဒနာ။ကိုယ်နဲ့အတွေ့နဲ့ချိန်မှန်လိုက်တဲ့အချိန်ကခန္ဓာ၅ပါးပဲသိလိုက်တာကာယသတိပဋ္ဌာန်။ခန္ဓာ၅ပါးပြတ်တဲ့သဘောလေးကိုသိလိုက်တာကာယနုပါဒနာ။မနှောနဲ့ဓမ္မနဲ့ပေါက်ဆောင်လိုက်တဲ့အခါခန္ဓာ၅ပါးပဲသိလိုက်တာကာယသတိပဋ္ဌာန်။ခန္ဓာ၅ပါးပြည့်တဲ့သဘောလေးသိတာကာယနုပါဒနာမျက်စိတကနားတကနှာခေါင်းတကပါးစပ်တကကိုယ်တကမနောတကတက6ပောက်ကအာယုံ6ပါးကာယသတိပဋ္ဌာန်ကာယနုပါဒနာပြည့်ပြီသမထနဲ့ဝိပဿနာတဲ့မျက်စိနဲ့မြင်လိုက်တဲ့အချိန်ခါမှာပြည့်စုံပါအကြောင်းအရာဆိုတော့တက်ခဲလိုက်တဲ့အချိန်ကမျက်စိနဲ့မြင်လိုက်တဲ့အချိန်ကခန္ဓာ၅ပါးကိုသွားပြီးသိလိုက်တဲ့အသိမဟုတ်ခန္ဓာ၅ပါးကိုသိလိုက်တာသမထသိလိုက်တာသမထသိုံသိလိုက်တာခန္ဓာ၅ပါးကိုသိလိုက်ုံသိလိုက်တာသမထခန္ဓာ၅ပါးပြက်တဲ့သဘောကိုသိလိုက်တာဝိပဿနာအပြက်ကိုသိလိုက်တာဝိပဿနာနားနဲ့အသံနဲ့ကြားလိုက်တဲ့အချိန်ကခန္ဓာ၅ပါးကိုအသံပေါ်ကိုခန္ဓာ၅ပါးပဲသိလိုက်သမထခန္ဓာ၅ပါးအပြက်ကိုသိလိုက်တာဝိပဿနာနှာခေါင်းနဲ့အနတ်နဲ့ထိမှန်လိုက်တဲ့အချိန်ကအနတ်ပေါ်မှာခန္ဓာ၅ပါးပဲသိလိုက်တာသမထခန္ဓာ၅ပါးအပြက်ကိုသိအပြက်ကိုသိလိုက်တာဝိပဿနာစားလိုက်တဲ့အချိန်ကမှရတာဤအပေါ်မှာခန္ဓာ၅ပါးကိုသိလိုက်တာသမထခန္ဓာ၅ပါးအပြက်ကိုသိလိုက်တာဝိပဿနာကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကမှအတွေ့ပေါ်မှာခန္ဓာ၅ပါးကိုသိလိုက်တာသမထခန္ဓာ၅ပါးပြက်တဲ့သဘောလေးကိုသိလိုက်တာဝိပဿနာမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အခါခန္ဓာ၅ပါးပဲသိလိုက်တာသမထခန္ဓာ၅ပါးပြက်တာကိုသိလိုက်တာဝိပဿနာဇကား၆ပောက်ကအာယုံ၆ပါးကာယသတိပဋ္ဌာန်ကာယနုပါဒနာသမထနဲ့ဝိပဿနာသမာဓိပညာတဲ့ဘုရားဟောထားတာအလကားထားပြခဲ့တာမဟုတ်ဘူးစာရီသဘောကိုသိရင်လည်းမသိရတာခက်တာပေါ့လေသမာဓိပညာဆိုတာဘယ်ဟာလဲတဲ့စိတ်ကလေးဟာမပြောင်းမလွှဲပဲနဲ့တည်ကြည်တာစိတ်မဖြစ်မပြတ်တော့ဘူးတည်ကြည်တာဘယ်ပေါ်မှာတည်ကြည်တဲ့စိတ်သမာဓိလဲတဲ့မြင်လိုက်တဲ့အစဉ်ပေါ်မှာခန္ဓာ၅ပါးတည်ခန္ဓာ၅ပါးပေါ်မှာတည်ကြည်တဲ့စိတ်ကသမာဓိမြင်လိုက်တဲ့အစဉ်ပေါ်မှာပြစ္ဆုတ်ပါအကြောင်းအားလို့ဆိုတိုက်ခိုက်တိုင်းတိုက်ခိုက်တိုင်းအာယုံကအာယုံ၆နဲ့တိုက်ခိုက်တိုင်းမြင်လိုက်တဲ့အပေါ်မှာခန္ဓာ၅ပါးသိလိုက်တာသမာဓိစိတ်ကလေးမပြောင်းမလွှဲတော့ဘူးတခုတည်းတည်းဖြစ်ခန္ဓာ၅ပါးပဲဒါပဲသိတော့မပြောင်းမလဲတာသမာဓိစိတ်ကလေးမြင်လိုက်တဲ့ဥစ္စာခန္ဓာ၅ပါးကိုသိလိုက်တာသမာဓိခန္ဓာ၅ပါးပြည့်တဲ့သဘောအဆုံးလေးကိုသိလိုက်တာကဝိဇ္ဇာပညာအဆုံးလေးကိုမြင်လိုက်အတ္တမောအတ္တနဲ့နာနဲ့ထိမှန်လိုက်တဲ့အချိန်ကခန္ဓာ၅ပါးကိုသိလိုက်တာကသမာဓိခန္ဓာ၅ပါးအပြည့်ဆုံးတဲ့သဘောလေးသိလိုက်တာဝိဇ္ဇာပညာနှာခေါင်းနဲ့အနာနဲ့ထိမှန်လိုက်တဲ့အချိန်ကခန္ဓာ၅ပါးသိလိုက်တာကသမာဓိခန္ဓာ၅ပါးအပြက်ကလေးဆုံးသွားတဲ့သဘောလေးသိလိုက်တာဝိဇ္ဇာပညာလျှာနဲ့ရတာနဲ့စားလိုက်တဲ့အချိန်ကခန္ဓာ၅ပါးသိလိုက်တာကသမာဓိခန္ဓာ၅ပါးအပြက်ကလေးဆုံးသွားတဲ့သဘောလေးသိလိုက်တာကဝိဇ္ဇာပညာကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကခန္ဓာ၅ပါးသိလိုက်တာကသမာဓိခန္ဓာ၅ပါးအပြက်ကလေးဆုံးသွားတဲ့သဘောလေးသိလိုက်တာဝိဇ္ဇာပညာမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကခန္ဓာ၅ပါးသိလိုက်တာကသမာဓိခန္ဓာ၅ပါးအပြက်ကလေးဆုံးသွားတဲ့သဘောလေးသိလိုက်တာဝိဇ္ဇာပညာတက္ကား၆ပောက်ကအာယုံ၆ပါးကဖြင့်မျက်စိကလည်းကာယသတိပဋ္ဌာန်ကာယ ानु ပါဒနာသမထနဲ့ဝိပဿနာသမာဓိပညာအလားနားနဲ့အသာနဲ့ထိမှန်လိုက်တဲ့အချိန်ကကာယသတိပဋ္ဌာန်ကာယ ानु ပါဒနာသမထနဲ့ဝိပဿနာသမာဓိပညာနှာခေါင်းနဲ့အနားနဲ့ထိမှန်လိုက်တဲ့အချိန်ကကာယသတိပဋ္ဌာန်ကာယ ानु ပါဒနာသမထနဲ့ဝိပဿနာသမာဓိပညာလျှာနဲ့ရတာနဲ့စားလိုက်တဲ့အချိန်ကကာယသတိပဋ္ဌာန်ကာယ ानु ပါဒနာသမထနဲ့ဝိပဿနာသမာဓိပညာကိုယ်နဲ့အတွေ့နဲ့ထိမှန်လိုက်တဲ့အချိန်ကကာယသတိပဋ္ဌာန်ကာယ ानु ပါဒနာသမထနဲ့ဝိပဿနာသမာဓိနဲ့ပညာမနှောနဲ့ဓမ္မနဲ့ပေါင်းစုံလိုက်တဲ့အချိန်ကကာယသတိပဋ္ဌာန်ကာယ ानु ပါဒနာ သမထနဲ့ဝိပဿနာသမာဓိပညာဟောသီလမဲ့ကသမာဓိမဲ့ကပညာမဲ့ကမဲ့ကချက်ပါမျက်မှောက်ပြုတ်လိုက်ပါကြအဲ့ဒါသောတာပါဗျာအဲမဲ့ကချက်ပါမျက်မှောက်ပြုတ်နေတာဘယ်လိုသိလဲဦးဇင်းတို့တော့ဒီမှာနတ်တိပြမာတိချက်တာပဲဗျာဘာကြောင့်လဲတဲ့နတ်တိပြမာတိကကိုယ်စိတ်ကလေးကိုသိတယ်ဦးဇင်းတို့စိတ်တွေကိုသိတယ်ဗျာသူကဘာကြောင့်လဲတဲ့မျက်စိကကိလေသာဖြစ်နေရင်နတ်တိပြမာတိကလူတွေကတော့မသိပါဘူးဘယ်သိမလဲသူလုံးကလူကိုမျက်စိကကိလေသာလူတိုင်းဖြစ်တယ်အသာပေါ်မှာကိလေသာလူတိုင်းဖြစ်တယ်ဘယ်သိမလဲဘယ်ရှက်မလဲဦးဇင်းတို့ကတော့လူမရှက်ဘူးနတ်ရှက်နတ်ရှက်တာပေါ့နတ်တိကနတ်မျက်စိနှစ်ကွင်းရတာတော့ဦးဇင်းစိတ်တွေကိုသူတို့ကဇာနေဝိညာဉ်တွေရတာတော့ဦးဇင်းစိတ်ကိုသိတယ်ဦးဇင်းစိတ်ပြီးတော့ဦးဇင်းတော့လူမရှက်ဘူးနတ်ရှက်ပြမာရီစိတ်ဥပဇင်စိတ်ကလေးရာကစိတ်ဒေါသစိတ်ဖြစ်နေတဲ့စိတ်သူရဲ့နတ်တွေကသိတယ်ပေါ့လောင်နေဗျအဲ့တော့ဥပဇင်ကတော့လူမရှက်ဘူးဗျနတ်တွေပြမာရီစိတ်တယ်ဗျအဲအခုတရားဓမ္မများလောကီမဲ့ကင်လောကုတ္တရာမဲ့ကင်သမုဒ္ဓိသစ္စာပရမသစ္စာနှစ်နယ်ပါဗျအဲလောကီနယ်ကဓာတုစေတီပရိဘောဂစေတီဥဒိဋ္ဌစေတီဓမ္မစေတီပရမသစ္စာနယ်ကဓာတုစေတီပရိဘောဂစေတီဥဒိဋ္ဌစေတီဓမ္မစေတီစေတီ၄ပါအဲပရမစီတီပညာစီတီလောကီမဲ့ကင်လောကုတ္တရာမဲ့ကင်မဲ့ကင်ရှင်းပါနတ်လောကီမဲ့ကင်ရလောကုတ္တရာမဲ့ကင်ရမဲ့ကင်ရှင်းပါဟောကြားဆုံးမဩဝါဒပေးရတဲ့အကျိုးအာနိသင်ကြောင့်အခုလာရောက်တဲ့တရားဓမ္မတွေမနုဿတ္တဒုံလဘရာခဲသောတရားလူရဲလို့ဖြစ်တဲ့ခြင်းခါမြတ်စွာဘုရားသာသနာတော်ကြီးနဲ့မှီတဲ့ခြင်းခါဓမ္မယရနာတွေနဲ့ပွင့်လင်းတဲ့ခြင်းခါသုံးမှုသုံးမှုနဲ့မှီကြပါပြီလို့အတိတ်ကလာတုန်းကဓမ္မတာနေနဲ့မနေကြနဲ့လောကီဓမ္မတာလေးနဲ့မနေကြနဲ့လောကီသီလလေးတွေနဲ့မနေကြနဲ့လေးပဲ၆ပြီးရက်ဆင်းရမယ်တာမှာဘာကြောင့်လဲလောကီဒါနလောကီသီလလေးနဲ့နေတာကိုဓမ္မတာလေးနဲ့နေတာကိုအဲ့ဒါကြောင့်မလို့သာသနာတွင်ရောက်တာတွင်ရောက်ကြပါပြီလို့သာသနာတွင်ရောက်တဲ့အချိန်ခါသုံးသုံးနဲ့မိတဲ့အချိန်ခါသမထဝိပဿနာတရားကျင့်ညာအထုံနိုင်ရပြီးအတိတ်ကာလတုန်းကသမုဒ္ဓိသစ္စာနယ်ကဓာတုဇေတိဓမ္မပရိဘောဂဇေတိဥဒ္ဒိဋ္ဌဇေတိဓမ္မဇေတိအဲ့ဒီဇေတိလေးပါချိနှင်းပြီးတော့ပရမဇေတိကိုဓာတုဇေတိပရိဘောဂဇေတိဓမ္မဇေတိဇေတိပရမဇေတိလေးပါကိုတိဆောက်ကိုးွယ်နိုင်ရပါသည်